Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်အော်တိုဘာလ29ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ဆီးရီးယားရေနိုင်ငံကစီးဝေးတစ်ခုတက်မဲ့ထိတ်တန့်တက်တမန်တွေဗီယက်နမ်မှာရောက်နေကြပါပြီ။ဆာခါရော့ဖ်လူခွင့်ယေဆုကိုဆော်ဒီအာရေဗျားကအကျဉ်းချဘလော့ဂါတို့ချင်းမြခံရပါတယ်။ရုပ်နဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတွေဒီကနေ့ဗီဒီယိုဆက်သွယ်ရေးကနေတဆင့်ဆွေးနွေးကြဖို့ရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီကနေ့သတင်းဆောင်ပါတွေထဲမှာတော့ရွေးကောက်ပွဲဒီကနေ့စတင်ပေးနေပြီဖြစ်တဲ့ရွေးကောက်ပွဲကြိုတင်မဲ့ပေးရမှာအတွေ့အကြုံတွေအကြောင်းကိုအခုလိုကြားကြရမှာပ
ါ။ဒီလိုတော့မြေသားလို့တော့တိုင်းတိုင်းလို့တော့မဲသားတွေအကုန်လုံးကအဝါရောင်နေဖြစ်နေတယ်။မဲသားတွေအယောင်နဲ့မခွဲရဘူးပေါ့နော်။အဲပါတီစိတ်တွေမှာပါတဲ့
တစ္ဆက်တည်းမှာပဲဒီနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေရဲ့ရွေးကောက်ပွဲကျင်းဝတ်တဲ့အများဆုံးဖောက်ပြက်မှုတွေကဘာတွေလဲဆိုတာကိုသိကြရမှာဖြစ်တယ်လို့အဲ့ဒီနောက်ရွေးကောက်ပွဲကော်မရှင်နဲ့အဓိကကြားတဲ့နိုင်ငံရေးပါတီတချို့ဒီကနေ့တွေ့ဆုံဆွေးနွေးရမှာရွေးကောက်ပွဲမကျင်းပနိုင်မဲ့မဲဆန္ဒနဲ့တချို့အကြောင်းဆွေးနွေးချက်နဲ့ဒီကနေ့မြန်မာငင်းချိုင်းစင်တာမှာကျင်းပခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူးတွဲကော်မတီအစည်းအဝေးကျင်းပခဲ့တဲ့အခြေအနေတွေကိုသိကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင
်။ဆီးရီးယားသမ္မတဘာရှားအာဆာရကံကြမ္မာပေါ်သဘောထားခွဲပြားချက်တွေကိုညှိနှိုင်းမှုကြိုးစားပြီးဆီးရီးယားနိုင်ငံရဲ့အနာဂတ်နိုင်ငံရေးပေါ်ဆွေးနွေးကြဖို့အတွက်ကမ္ဘာ့အရာကြီးနိုင်ငံတွေဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာရောက်နေကြပါတယ်။ဆီးရီးယားမှာလူနစ်ခွဲခြားဆက်မပြတ်ဖြစ်နေတဲ့ထိတ်လန့်တုံ့လုပ်ဖွဲ့အခြေအနေအဆုံးသတ်စီဖို့ဒါဟာနှစ်ပေါင်းများစွာအတွင်းအလားအလာအကောင်းဆုံးခွင့်လန်းဖြစ်တယ်လို့အစည်းအဝေးတက်ဖို့ဒီကနေ့ရောက်သွားတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီကနေ့လုံမဲ့ဒုတိယကြော်အလို့သဘောဆွေးနွေးပွဲတွေမှာအမေရိကန်ပြည်ထောင်စုရုရှားဆော်ဒီအာရေဗျနဲ့တူရကီနိုင်ငံတွေကအကြီးတန်းတက်တမန်တွေတက်ရောက်ကြမှာပါ။အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗဇာရီဖာ၊မစ္စတာကယ်ရီ၊ရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဖ်တော့ဖ်တို့နဲ့ဒီကနေ့တီးခြားစီတွေ့ဆုံဆွေးနွေးမယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကပြောပါရတယ်။တောက်ကြနေမှာတော့ဆီးရီးယားဆွေးရောက်ကိုအဓိကကြော်ရနောက်ခံပေးထားတဲ့နိုင်ငံတွေထဲကအီရန်နိုင်ငံအပါအဝင်တခြားနိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တဲ့အစည်းအဝေးကိုလုပ်မှာပါ။ဒါပေမဲ့လည်းအခုဆွေးနွေးပွဲမှာဆီးရီးယားဆွေးရောက်ဒါမှမဟုတ်အဆွေးရောက်ကိုဖြုတ်ချဖို့ကြိုးစားနေတဲ့အဓိကအဖွဲ့တွေကိုကိုစားပြုပြီးတော့တက်တယ်လို့ဘယ်သူမှမပါပါဘူး
။အီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ္စလာမစ်စစ်သွေးကြွား IS ဆွေးရောက်တွေကိုအရှိန်မြင့်ပြီးထိုးစစ်ဆင်နေတာနဲ့အမျှရေရှည်မြေပြင်စစ်ဆင်ရေးတွေကိုပမာဏကြီးကြီးမားမားလုပ်သွားဖို့ရည်ရွယ်ချက်မရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။မဟာဗျူဟာအပြောင်းအလဲထဲမှာလေကြောင်းတိုက်ခိုက်မှုတွေပိုလုပ်တာနဲ့မြေပြင်စစ်ဆင်ရေးတွေပါပါလာနိုင်ခြေရှိတယ်လို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလုပ်ခဲ့တဲ့တိုက်ခိုက်မှုလိုမျိုးစီးနင်းတိုက်ခိုက်တာတွေပိုလုတ်သွားနိုင်ခြေရှိတယ်လို့ဒီသတင်းပတ် Congress လို့တော့ကြားနာပွဲတစ်ခုမှာဝန်ကြီးကာရာကပြောသွားပါဗျ။ပြီးခဲ့တဲ့သတင်းပတ်ကအီရတ်မှာတစားကန်အယောက်80ကိုကက်တင်နဲ့စစ်စင်ရေးတစ်ခုအတွင်းခတ်တပ်ဖွဲ့တွေကိုအမေရိကန်တပ်ဖွဲ့တွေကအကြံပေးကူညီခဲ့တာဖြစ်ပြီးအမေရိကန်ကွန်မန်ဒိုတယောက်တောင်မှတည်ဆုံခဲ့ရပါဗျ။ IS အဖွဲ့တွေကိုတိုက်ခိုက်တာမှာအမေရိကန်အနေနဲ့အတော်လေးလုံနေရတယ်ဆိုတာကိုဝန်ကြီးကာတာနဲ့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌတို့ကအသိအမှတ်ပြုခဲ့ပါဗျရှင်။
ဂျော်ဒန်ရဲ့နောက်ဘက်ကမှာဒီကနေ့ဒါနဲ့ထိုးတိုက်ခိုက်တဲ့ပါလက်စတိုင်းတို့အူတရက်နဲ့ပြစ်ခတ်ခံရပြီးဒဏ်ရာပြင်းထန်ရသွားတယ်လို့အစ္စရေးလူမျိုးရေးတပ်ဖွဲ့ကပြောပါတယ်။ကပ်ဘေးဆိုးတခုကြောက်ရွံ့သလိုဖြစ်လာနေပြီလို့ကုလသမဂ္ဂကသတိပေးနေတဲ့အစ္စရေးနဲ့ပါလက်စတိုင်းကြားစံဖက်မှုတွေထဲမှာဒါဟာအခုနောက်ဆုံးဖြစ်ရပါ။နှစ်ချမ်းခွဲနေတဲ့ဟီဘရုမျိုးက Tomb of the Patriarchs ဘာသာရေးအထွတ်မြတ်နေရာအနီးမှာဖြစ်ခဲ့တဲ့ဓာတ်ထိုးတိုက်ခိုက်မှုတွင်အစ္စရေးစစ်သားတူဒဏ်ရာအနှဲငယ်ပဲရတယ်လို့အစ္စရေးစစ်တပ်ရဲ့ကြေညာချက်တခုမှာဖော်ပြထားပါတယ်။အစ္စရေးအခြေချနေထိုင်သူတွေရှိတဲ့အဲ့ဒီနေရာမှာတင်းမာမှုတွေအရှိန်မြင့်နေတာပါ။တလားကြော်ကြပြီဖြစ်တဲ့ပါလက်စတိုင်းကျန်းဖုံမှုတွေအတွင်းအစ္စရေးစစ်တပ်ရောက်တဲ့ပါလက်စတိုင်း58ယောက်တေဆုံးခဲ့ရပြီပါပြီ။ပါလက်စတိုင်းအများစုတေဆုံးရတာဟာအစ္စရေးရဲသားတွေ၊ရဲတွေနဲ့စစ်သားတွေကိုသူတို့ကဓာတ်နဲ့ထိုးဒါမှမဟုတ်ပစ်ခတ်တိုက်ခိုက်တဲ့အချိန်တွေနဲ့အဲဒီလိုတိုက်ခိုက်ဖို့ကြိုးစားတဲ့အချိန်တွေမှာတေဆုံးကြတာဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်
။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းကအမေရိကန်စစ်အခြေစိုက်စခန်းတစ်ခုမှာစောက်လုပ်ရေးလုပ်ငန်းတွေပြန်စနေပါပြီ။အမေရိကန်စစ်စခန်းကိုအငင်းပွားဝယ်ရွှေ့ပြောင်းမယ့်ကိစ္စတားဆီးဖို့ကျွန်းအုပ်ချုပ်ရေးမှူးကကြိုးစားတဲ့အပေါ်ဂျပန်ဆူရကအနိုင်ရလိုက်တဲ့သဘောပါပဲ။မြေကြီးအသေးအပြောင်းလုပ်မဲ့ပစ္စည်းတွေနဲ့အတူဟီနိုကိုပင်လယ်ကွေ့စောက်လုပ်ရေးလုပ်ငန်းဝင်ကိုအလုပ်သမားတွေရောက်လာတာနဲ့အမျှဒေါသထွက်နေတဲ့ဆန္ဒပြသူတွေကလည်းအပြင်ဘက်မှာစုဝေးနေကြပါတယ်။ဆန္ဒပြသူအများပြားကလမ်းမတွေပေါ်မှာခြံပြီးတော့ဝင်ပေါက်ကိုပိတ်ဆို့ထားကြပါတယ်။ American Marine တပ်ဖွဲ့ရဲ့ဖူတန်မာလေတပ်အခြေစိုက်စခန်းအတွက်နေရာသိအပေါ်အိုကီနာဝါအုပ်ချုပ်ရေးမှူးတာကာရှိအိုနာဂါနဲ့ဂျပန်အစိုးရတို့အကြားညှိနှိုင်းကြတဲ့ August လကတည်းကစောက်လုပ်ရေးလုပ်ငန်းတွေကိုရပ်ထားတာပါ။ စနေဝါရီမှာအောင်မြင်ဖြစ်ပြီးတဲ့နောက်အခြေဆိုင်စခန်းအသစ်ဆောက်ဖို့သူ့ရဲ့အရင်အုပ်ချုပ်ရေးမှူးထုတ်ပေးထားတဲ့ခွင့်ပြုချက်ကိုအိုနာဂါကပယ်ဖျက်ခဲ့ပါတယ်။အိုနာဂါရဲ့ပယ်ဖျက်ချက်ကိုဂျပန်ကာကွယ်ရေးဝန်ကြီးဌာနကမေယာဝန်ကြီးကာချီအီရှိစီအယူခံဝင်ခဲ့ပြီးတော့အင်္ဂါနေ့မှာတော့မေယာဝန်ကြီးကအိုနာဂါရဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်လိုက်တာပါရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝီကနေဂျာတာပရိညာဘက်တရီများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။2015ခုနှစ်အတွက်ဆခါရော့ဖ်လူခွင့်ရေးစုကိုဆော်ဒီအာရေဗီယာဘလော့ဂါရာယီဖ်ဘာဒါဝီကိုဥရောပပါလီမန်ကချီးမြှင့်လိုက်ပါတယ်။ဘာဒါဝီဟာမွတ်စလင်ဘာသာရေးဆရာတွေကိုစော်ကားမှုနဲ့ထောင်ဒဏ်10နှစ်နဲ့ကြိမ်တန်းအချက်1000ချမှတ်ခံခဲ့ရသူပါ။ဒီစုကိုဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှူးစ်ကဒီကနေ့မှကြေညာလာပါ။ဘာဒါဝီအပေါ်ချမှတ်တဲ့ပြစ်ဒဏ်ဟာနှိမ့်ဆက်ညှဉ်းပန်းမှုတစ်ခုဖြစ်ပြီးဆော်ဒီအာရေဗီယာမှာဖြစ်နိုင်သမျှအရက်ဆက်ဆုံးပြစ်ဒဏ်တွေဖြစ်တယ်လို့မစ္စတာရှူးစ်ကပြောပါတယ်။ဒီဇင်ဘာလကြာရင်ပြည်ထောင်နိုင်ငံရှစ်တောင်ပိုင်းကစထရောဘူးမြို့မှာကျင်းပမဲ့စူပေပွဲအခမ်းအနားကိုဘာဒါဝီတက်ရောက်နိုင်ဖို့အတွက်သူ့ကိုလူငင်းဝင်ပေးပြီးပြန်လွှတ်ပေးဖို့ဆော်ဒီအာရေဗီယာဘုရင်ကိုပန်ကြားထားတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌကပြောပါတယ်။နိုင်ငံရေးနဲ့ဘာသာရေးဆိုင်ရာအခြေအတင်ဆွေးနွေးမှုတွေလုပ်ဖို့အတွက်အွန်လိုင်းနေရာတစ်ခုအနေနဲ့ဝက်ဘ်ဆိုက်တစ်ခုကိုဖွင့်လိုက်ပြီးတဲ့နောက်2012ခုနှစ်မှာရာယစ်ဘာဒါဝီကိုဖမ်းလိုက်တာပါ။အစ္စလမ်ဘာသာကိုစော်ကားမှုနဲ့သူ့ကိုဆွဲချက်တင်ခဲ့ပြီးသူ့အပေါ်ချမှတ်ထားတဲ့ထောင်ဒဏ်10နှစ်ကို2015ခုနှစ်ဇွန်လမှာဆော်ဒီတရားရုံးချုပ်ကအတည်ပြုခဲ့ပါတယ်။ထောင်ဒဏ်နဲ့ကျိန်းဒဏ်တွေအပြင်ဒဏ်ငွေအမေရိကန်ဒေါ်လာ 236,600 ပေးဆောင်မှုလည်းချမှတ်ခံခဲ့ရပါတယ်။ဒီ Sakharov လူခွင့်ရေးစုကို1990ပြည့်နှစ်ကဒေါ်အောင်ဆန်းစုကြည်နေအခြေချုပ်ကြနေချိန်တွင်ချီးမြှင့်ခံခဲ့ရပါတယ်
။တောင်တရုတ်ပင်လယ်တွင်တင်းမာမှုတွေနဲ့ရေတပ်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဒီကနေ့ VOA ဆက်သွယ်ရေးကနေတဆင့် Video ဆက်သွယ်ရေးကနေတဆင့်နှစ်နိုင်ငံရေတပ်ထိပ်တန်းတာဝန်ရှိသူတွေတနင်္ဂနွေကျဆွေးနွေးတဲ့အခါတရုတ်နိုင်ငံရဲ့ပြတ်သားတဲ့ရည်တည်ချက်ကိုပြောဆိုမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ရေတပ်စစ်စင်ရေးများဆိုင်ရာအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချစ်ဆန်နဲ့တရုတ်ရေတပ်ဗိုလ်ချုပ်ကြီးဝူရှန်ဂလင်းတို့ဆွေးနွေးကြမှာပါ။အရင်တုန်းကလည်းအလားတူဆွေးနွေးပွဲမျိုးနှစ်ကြိမ်လုပ်ခဲ့ပူပါတယ်။ဒီကနေ့ဆွေးနွေးပွဲကိုကြိုတင်စစ်ဆင်ထားတာမဟုတ်ပေမဲ့လက်ရှိအခြေအနေတွေအရဗီဒီယိုဆွေးနွေးပွဲတွေလုပ်ဖို့နှစ်နိုင်ငံရေတပ်တွေသဘောတူလိုက်ကြတာလို့အမေရိကန်တာဝန်ရှိသူတူကပြောတာကိုအမေရိကန်အခြေစိုက် Defense News သတင်းဌာန website မှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်ရာကြေညာချက်ကိုအခုချိန်ထိဆိုရအကြီးအမားဆုံးစိန်ခေါ်မှုတစ်ခုဒီသတင်းပတ်အစောပိုင်းမှာအမေရိကန်ကလုတ်ခဲ့ပါတယ်။ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအပြင်းထန်အငင်းပွားနေတဲ့လူလုံကျွန်းတူတွေနာရေမိုင်း12မိုင်အတွင်းအမေရိကန်ရေတပ်သင်္ဘောတစ်စင်းခုံပေါင်းခဲ့တာပါ။ဒီလုတ်ရက်ဟာရွေကျက်ရှိရှိရန်စတဲ့လုတ်ရက်ဖြစ်တယ်လို့ပြောပြီးတရုတ်ဘက်ကဒေါသတကြီးတုံ့ပြန်တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကိုဆင့်ခေါ်ပြီးတော့လဲတရားဝင်ကန့်ကွက်ပါတယ်။တောင်တရုတ်ပင်လယ်ထဲကနယ်မြေအများစုကိုသူတို့ပိုင်တယ်လို့တရုတ်ကကြေညာထားတာပါရှင်။
ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြားပူးတွဲရေတပ်စီရေးလေ့ကျင့်မှုကိုနောက်သတင်းပတ်တွင်တောင်တရုတ်ပင်လယ်မှာကျင်းပဖို့ရှိပါတယ်။ပိုင်ဆိုင်မှုငင်းပွားနေတဲ့ခြေပြင်မှာတရုတ်ကစောက်ထားတဲ့လူလုံကျွန်းတွေနောက်ကိုအမေရိကန်ကစစ်သင်္ဘောတစ်စင်းဆီလွှတ်ခဲ့တဲ့ပေါ်တရုတ်ကဒေါသထွက်နေတဲ့အချိန်မှာပဲဒီစီရေးလေ့ကျင့်မှုကိုလုပ်ကြမှာပါ။ဩစတြေးလျတောင်ပင်ရေတပ်က Free Gate စစ်သင်္ဘောတစ်စင်းကိုတရုတ်တောင်ပိုင်းကြံကျန်းစေကမ်းမြို့ကိုလွှတ်ပါမယ်။အဲဒီစစ်သင်္ဘောတွေဟာတရုတ်စစ်သင်္ဘောတွေနဲ့အတူတနင်္လာနေ့လုံမဲ့ KMB ကြောက်အစ်စ်တွေနဲ့ပြစ်ခတ်လေ့ကျင့်ပွဲမှာပါဝင်မှာပါ။ဩစတြေးလျရေတပ်ဟာဒေသတွင်းရေတပ်တွေနဲ့ထိတွေ့ဆက်ဆံတဲ့ရှေ့လျားတဲ့တမိုင်းကြောင်းရှိထားတယ်လို့တရုတ်နိုင်ငံအပအဝင်ဒေသတွင်းနိုင်ငံတွေကစိတ်ကမ်းတွေစီတွားရောက်တာနဲ့လေ့ကျင့်တာတွေကိုပုံမှန်လုပ်လို့ရှိပါတယ်လို့ဩစတြေးလျကာကွယ်ရေးဝန်ကြီးမာရီစ်ပိန်ရဲ့ထုတ်ပြန်ချက်ကမှပြောထားပါတယ်။တောင်တရုတ်ပင်လယ်ဟာကမ္ဘာပေါ်မှာအသွားအလာအများဆုံးရေကြောင်းလမ်းတစ်ခုရှိတဲ့ပင်လယ်ဖြစ်ပါတယ်
။ဒီသတင်းပတ်ကမှကျင်းပမဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၃ဝန်ဆိုင်ထိပ်သီးအစည်းအဝေးနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေရိုအကြားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတွေဟာ2012ခုနှစ်ကတည်းကဆိုရင်ပထမဆုံးအကြိမ်စစ်မြေစည်းဝေးတွေဖြစ်ပေမဲ့ခိုင်မာတဲ့ရလဒ်တစ်ခုခုထွက်လာဖို့မျှော်လင့်ချက်ကတော့နေပါတယ်။ထိပ်သီးစည်းဝေးစစ်စစ်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်အာရှအင်အားကြီးသုံးနိုင်ငံကနိုင်ငံသားရေးတာဝန်ရှိသူတွေဒီကနေ့ဆိုးမြူတော်မှာတွေ့ဆုံကြပါတယ်။ကြိုတင်ပြင်ဆင်တဲ့ဒီစည်းဝေးမှာဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးဆူကီယာမာရှင်ဆူကဲလည်းတက်ရောက်ပါတယ်။သုံးနှစ်ခွဲကြာမလုပ်ဖြစ်ခဲ့တဲ့ထိပ်သီးစည်းဝေးအတွက်စီစဉ်စရာရှိတာတွေကိုသုံးရက်အတွင်းစီစဉ်ရမှာပါလို့တူဝင်ကြီးရှင်စုကဲကပြောပါရယ်။ဒါပေမဲ့လည်းအထူးလေးထားဆွေးနွေးမဲ့ကိစ္စရပ်တစ်ခုခုနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့တော့ဂျပန်တူဝင်ကြီးကညင်ပါရယ်။ပစိဖိတ်သပုတ်တရားထဲမှာတရုတ်ရဲ့ရန်လိုတဲ့လုပ်ရက်ဒါမှမဟုတ်ဂျပန်စစ်တပ်ကအတိတ်ကာလစစ်ပွဲအတွင်းကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေအတွက်တောင်းပန်ဖို့ဆက်ပြီးတော့ညင်နေကြတာစာတာတွေလိုအငင်းပွားဝယ်ကိစ္စရပ်တွေအစည်းအဝေးစီစဉ်ထဲမှာပါမလားဆိုတာအတိမတ်ပြုပြောဖို့ကိုတော့မှတူဝင်ကြီးကညင်ခဲ့ပါရယ်ရှင်။
တရုတ်နိုင်ငံမှာမိသားစုတစုကလေးတစ်ယောက်ပဲယူရမယ်လို့ကာလရှိကြသတ်မှတ်ထားတာကိုတရုတ်ဆိုရောက်ကအဆုံးသတ်လိုက်ပြီးမိသားစုတစုကိုကလေးနှစ်ယောက်လုံးယူခွင့်ပြုလိုက်ပါပြီ ။ပေကျင်းမြို့တော်မှာအစိမ့်မြနိုင်ငံရေးစည်းဝေးတက်ကိုဒီသတင်းပတ်တွင်တကပိတ်ကျင်းပပြီးတဲ့နောက်ဒီကနေ့မှပဲအဲ့လိုကျင်းကြတာပါ။ကလေးနှစ်ယောက်ယူခွင့်ပြုတဲ့မူဝါဒဟာကျူဆိုရမယ့်လို့ရဖြစ်ပေမဲ့လည်းနိုင်ငံမှာမွေးဖွားနှုတ်ကြဆင်းလာတာဒါမှမဟုတ်လှုပ်သားအင်အားယောင်းနေလာတာကိုဖြစ်ရှင်းဖို့အထောက်အကူမဖြစ်တလို့ပဲလို့လိလာသူတွေကပြောပါတယ်။လင်မယားစုံတွဲတွေမှာတအူးကမွေးခြင်းပုံတော်မှမရှိဘူးဆိုရင်အဲ့ဒီလိုအိမ်တော်မျိုးကိုကလေးနှစ်ယောက်ယူခွင့်ပြုတယ်လို့2023ခုနှစ်နှောင်းပိုင်းမှာခွင့်ပြုပေးခဲ့ပြီးတဲ့နောက်အခုကလေးနှစ်ယောက်ယူခွင့်ပြုတဲ့မူဝါဒဟာနောက်ထပ်ဖြေလျှော့ပေးလိုက်တာပါ။ကဘာပေါ်မှာအများဆုံးဖြစ်နေတဲ့နိုင်ငံရဲ့လူဦးရေကိုထိန်းချုပ်ဖို့စူးစမ်းတဲ့အနေနဲ့မိသားစုကလေးတယောက်လုံးမူဝါဒကို1980ပြည့်နှစ်မှာတရုတ်စစ်ရွာကချမှတ်ကျင်းသုံးခဲ့တာပါ။ဒါပေမဲ့လည်းအတင်းကျပ်ကိုဝင်ဖြစ်ကြတာအပါအဝင်ကန့်သတ်ချက်ကိုအပြင်းထန်အကောင့်တွေပေါ်တာမျိုးတွေကတရုတ်နိုင်ငံပြင်ပမှာအငင်းပွားပဲကိစ္စရပ်တစ်ခုဖြစ်ကာလအတော်ကြာရှိနေခဲ့တာပါ။ဗီယက်နမ်နိုင်ငံဟာကဘာပေါ်ကတခြားနိုင်ငံအများစုနဲ့နှိုင်းယှဉ်ရင် YouTube website ကိုနိုင်အများဆုံးအသုံးပြုတဲ့နိုင်ငံဖြစ်တယ်လို့ YouTube ကုမ္ပဏီကဗိုလ်ထုနေမှာပြောလိုက်ပါတယ်။ဗီယက်နမ်လူဦးရေကဘာပေါ်မှာ14နိုင်ငံမြောက်အများဆုံးဖြစ်ပေမဲ့လည်း YouTube မှာဗီဒီယိုကြည့်တဲ့နိုင်ငံစုစုပေါင်းမှာတော့ထိပ်တန်း10နိုင်ငံနဲ့ပါပါတယ်ခင်ဗျာ
။ကြာသပတင်းညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးကြိုတင်မဲ့စန္ဒပေးနေတဲ့အခြေအနေကိုပြောပြပေးမှာပါ။ရွေးကောက်ပွဲကြိုတင်မဲ့တွေဒီကနေ့နိုင်ငံတော်ဝန်မှစတင်ပေးနေကြပါပြီ။နိုင်ငံတာဝန်နဲ့ခီးထွက်ဖို့ရှိနေတဲ့နိုင်ငံဝန်ထမ်းတွေဟာဒီကနေ့ကစလို့နိုဝင်ဘာ9ရက်နေ့အထိ10ရက်ကြိုတင်မဲ့ပေးခွင့်ရမှာဖြစ်ပြီးကြံတဲ့သူတွေကတော့နိုဝင်ဘာလ6ရက်နဲ့9ရက်နှစ်ရက်သေးပဲကြိုတင်မဲ့ထည့်နိုင်ကြမှာဖြစ်ပါတယ်။ကြိုတင်မဲ့ကောက်ခံမှုတွေမှာလည်းလာရောက်စောင့်ကြည့်ကြဖို့ရွေးကောက်ပွဲကော်မရှင်တွေကဖိတ်ခေါ်နေပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အော်တိုဘာလ29ရက်နေ့ဒီကနေ့ကြိုတင်မဲတွင်စတင်ပေးနိုင်သူတွေကတော့ခီးထွက်ဖို့ရှိနေတဲ့နိုင်ငံဝန်ထမ်းတွေဖြစ်ပါတယ်။တခြားသူတွေကတော့လာမယ့်နိုဝင်ဘာလ6ရက်နေ့နဲ့9ရက်နေ့တို့မှာမှသက်ဆိုင်ရာရက်ွက်ချေးရွာရွေးကောက်ပွဲကော်မရှင်တို့ထံမှလာရောက်မဲထည့်ရမှာဖြစ်ပါတယ်။ကြိုတင်မဲစပေးတဲ့ဒီကနေ့မှာတော့ရန်ကုန်တိုင်းအတွင်းကြိုတင်မဲပေးမှုလုပ်ငန်းစဉ်ကိုကိုယ်တိုင်သွားရောက်လေ့လာခဲ့သူရွေးကောက်ပွဲစောင့်ကြည့်ရေးလွတ်လပ်သောစေတနာဝန်ထမ်းအဖွဲ့ရဲ့ပြောခွင့်ရဥရွှေဘာကအခုလိုပြောပါတယ်
။ကျွန်တော်ရောက်တဲ့အချိန်မှာကျွန်တော်တယ်လီဖုန်းနဲ့ကျွန်တော်နှစ်ခုကျွန်တော်လမ်းမေးတယ်ကျွန်တော်နှစ်ခုကကိုယ်တိုင်သွားကြည့်တယ်။သွားကြည့်တော့အဲ့ဒီတယ်လီဖုန်းနဲ့မေးတဲ့အမှရောကျွန်တော်သွားကြည့်တဲ့နေရာမှာဒီနေ့မှသူတို့တယောက်မှလာပြီးတော့ပေးတာမရှိဘူးခင်ဗျ။သူတို့ဟာဒီကြိုတင်မဲ့လာပေးတဲ့လူမရှိဘူးခင်ဗျ။ဒါမဲ့ကျွန်တော်ဖုန်းနဲ့လှက်ပြီးတော့လှမ်းမေးလိုက်တဲ့အဲ့ဒီကြီးကဘာကော်မရှင်ဥက္ကရက်ပတ်ပုံမျိုးတရားကိုလှမ်းမေးလိုက်တော့သူတို့စီကိုလာတဲ့လူဟာရှိတယ်တဲ့ဒါပေမဲ့သူတို့ကဒီနေ့သတ်မှတ်ထားတဲ့စီမင်းစီကမ်းမှာနဲ့မဝင်တဲ့အတွက်ကြောင့်ဒီဟာဘောခီးသွားကျွန်တော်လာတယ်ဆိုတော့ဒီနေ့သတ်မှတ်ထားတဲ့ဒီပေးပိုင်ခွင့်ရှိတဲ့လူတန်းသားမှာမဝင်တဲ့အတွက်ကြောင့်သူတို့လက်မခံလိုက်ဘူးတဲ့6.9ရက်မှာလာပြပါဆိုပြီးတော့သူအဲ့လိုလွှတ်လိုက်တယ်ဆိုပြီးသူတို့ကပြောတယ်ခင်ဗျ
မဲယုံဝန်ထမ်းတွေရွေးကောက်ပွဲနေ့မှာမဲထဲပေါ်မှာအားလတ်သူတွေမဲဆန္ဒနဲ့ပြင်ပရောက်နေသူတွေမကြမ်းမာသူတွေအချုပ်ကျနေသူတွေနဲ့ဆေးရုံတက်နေရသူအားလုံးတို့ကတော့နိုဝင်ဘာလ6ရက်နေ့နဲ့9ရက်နေ့တို့မှာမဲထဲရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပါတယ်ကြိုတင်မဲစတင်လက်ခံမှုမှာတွေးမြင်ရတဲ့အနေအထားကိုလည်းတင်ကန်းချွမြို့နယ်မဲဆန္ဒနဲ့အမှတ်1ရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့NLD ပါတီရဲ့ကိုစလဲကိုနေမျိုးကျော်ခေါ်ကိုနေဖုံးလက်ကအခုလိုပြောပါတယ
်ပထမဆုံးတွေ့ရတဲ့ချက်ကအဲမဲသားကဟိုဟာဒီလိုတော့မဲသားလွတ်တော်တိုင်းနေတိုင်းလွတ်တော်မဲသားတွေအကုန်လုံးကအဝါရောင်နေဖြစ်နေတယ်မဲသားတွေအယောင်နဲ့မခွဲရဘူးပေါ့နော်အဲ့တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဒစိမ့်မှာဆိုရင်ဒစိမ့်တွေအားလုံးမှာပါတဲ့ပါတီစိတ်တွေမှာပါတဲ့အချူရောင်တွေအကုန်လုံးကအဝါရောင်နေဖြစ်ကုန်တာပေါ့နော်ကျွန်တော်တို့ပါတီဆိုရင်လည်းကျဲချူရောင်မဟုတ်တော့ဘူးကျဲအဝါရောင်လေးဟိုဟာကျဲလေးကအဝါရောင်တန်းသွားတာပေါ့နော်ဟုတ်ဒီပါတီရဲ့ logo ပြောင်းနေတာပါ logo ကအချောင်ပြောင်းနေတာမျိုးတွေပေါ့နော်ကျွန်တော်တို့ကရွှေဝါရံခွတ်တောင်းနဲ့အထူးအောင်ကျဲတဲ့ဝင်လို့ပြီးတောက်လျှောက်ရှင်းလာတယ်အခုကအထူးအောင်ကျဲတဲ့ဝင်မဟုတ်ဘူးကျင်နေတာမျိုးပေါ့နော်အဲ့တော့ဒါမျိုးတွေဆိုရင်တော့ကျွန်တော်တို့ဘာမှလည်းမတတ်နိုင်တော့ဘူးဆိုတဲ့ပုံစံမျိုးဒါမျိုးတွေ့ရတယ်ပေါ့နော်ကျွန်တော်နံပါတ်1ကျက်ကတော့ကျွန်တော်ဒီမဲပုံးတွေကဒီချိတ်ပိတ်တဲ့နေရာမှာကျိုးနေပေါ့နော်ကျိုးနေဟိုဘက်တစ်ချမ်းဒီဘက်တစ်ချမ်းမှာကျိုးနေခြိလိုက်တဲ့အခါမှာသူကအခြားနှစ်ဖက်ကနေပြီးတော့သူကနနလီဟာနေပါတော့နော်။နနနနေရာပဲပုံး4000ပုံးကိုနနနေရာပဲချိန်ပြီးတော့ဟိုဘက်မချိန်မသိတဲ့ကျိုးနဲ့ဆွဲမချီတဲ့နှစ်ဘက်ကနနဟာနေတော့သူကအကယ်လို့များအဲ့ဒီဟာကိုမှောက်ပြီးတော့ဒါအဲ့အကယ်လို့မှောက်ပြီးတော့ဒါအဲ့နာဟာပြီးတော့ထုတ်မှဆိုရင်မဲပြားတွေကိုဆွဲထုတ်လို့ရတဲ့အနေအထားမျိုးဖြစ်နေတာပေါ့နော်။အဲ့တော့ကျွန်တော်တို့ကအဲ့ဒီဟာကိုတော့ဖြစ်နိုင်တိတ်လေးနဲ့အဲ့ဟာလေးတွေကိုပါအခြားဘက်လေးတွေကိုအကုန်လုံးပေါ့နော်ပိတ်ပေးပါလို့ဆိုကျွန်တော်တို့ပြောခဲ့တယ်ဗျ။
ကျိုးတင်မဲပေးသူတွေဟာအရင်ကအမှန်ချစ်ချရမယ်လို့နားလည်ထားခဲ့ပေမယ့်အခုတကယ်တမ်းမဲပေးတဲ့အခါမှာတော့တစိမ့်တုံးထူရတယ်လို့လဲကိုစလေလောင်းကိုနေမျိုးကျော်လို့ခေါ်တဲ့ကိုနေဖုံးလက်ကပြောပါတယ်။နိုင်ငံတော်ဝန်ဒီကနေ့စတင်တဲ့ကျိုးတင်မဲပေးမှုတွေမှာနိုင်ငံရေးပါတီကကိုစလေတွေရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေသတင်းတောက်တွေနဲ့တခြားရွေးကောက်ပွဲကိုစောင့်ကြည့်လို့သူအားလုံးတို့လွတ်လပ်စွာစောင့်ကြည့်နိုင်တဲ့အကြောင်းလဲရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ကျိုးတင်မဲပေးပြီးသူစင်းတွေကိုလည်းတက်ဆိုင်ရမဲယုံတွေမှာကတ်ထားကြီးညာရမယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားထားပါတယ်ရှင်
။မတင်ကြီးထိုက်စုံစမ်းတင်ပြခဲ့တဲ့ကျိုးတင်မဲစတင်ပြနေတဲ့အခြေအနေကနေရွေးကောက်ပွဲဆိုင်ရာကျင့်ဝတ်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေရဲ့ရွေးကောက်ပွဲဆိုင်ရာကျင့်ဝတ်တွေထဲမှာအများဆုံးဖောက်ဖျက်တာကတော့ဘာသာရေးလူမျိုးရေးအခြေခံပြီးမဲဆွဲတာနဲ့မဲဆွဲပြနိုင်ပိုစတာတွေကိုဖျက်ဆီးတာဖြစ်ကြောင်းကျင့်ဝတ်လေလာစောင့်ကြည့်ရေးကော်မတီတွေကပြောပါတယ်ရွေးကောက်ပွဲဆိုင်ရာကျင့်ဝတ်တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အောင်မြင်စေရေးတိခတ်မှုနဲ့အပြုသဘောဆောင်တဲ့အခြေအနေတရဖြစ်ပေါ်လာစေရေးပွင့်လင်းလွတ်လပ်ပြီးတရားမျှတသောရှင်းပြမှုဖြစ်ပေါ်လာစေရေးရည်ရွယ်ဆောင်ရွက်နေတဲ့အကြောင်းပြောပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေရဲ့ရွေးကောက်ပွဲဆိုင်ရာကျင့်ဝတ်တွေကိုနိုင်ငံရေးပါတီ88ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တို့ရောကအတူပြုလက်မှတ်ရေးထိုးပြီးကျင့်ဝတ်လိုက်နာမှုရှိမရှိကိုမန္တလေးတိုင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာကွင်းစင်လေးလာပြီးတဲ့နောက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ချက်မှတ်ထားတဲ့ကျင့်ဝတ်တွေထဲမှာအများဆုံးဖောက်ပြက်တာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကျင့်ဝတ်လေးလာစောင့်ကြည့်ရေးကော်မတီဝင်ဦးကျော်ဟိုးကအခုလိုပြောပါတယ
်။ဒီကတော့ဟိုလူမျိုးရေးပါတာရေးကိုခုတော့လုပ်ပြီးတော့ဆက်ဆွဲစည်းရုံးတာပေါ့။ဒါပါတာရေးပတ်သက်ပြီးပါတာရေးအကြောင်းပြုပြီးတော့မဲပေးဖို့ပါတာရေးကိုအကြောင်းပြုပြီးတော့မဲပေးဖို့အဲ့ဒါလေးတွေ့ရတယ်ပေါ့လေ။ဟုတ်ကဲ့။တခြားချိုးပေါက်ပြတာလည်းစားလို့ရှိရင်အဲ့ဒီဒီနိုင်ဘူစာဖြစ်စည်းတာဟိုအရင်တက်ပုံများတယ်ပေါ့။နောက်ပြီးတော့တရားခါလည်းမပေါ်ဘူးပေါ့။တရားခါလည်းမပေါ်ဘူး။မပေါ်တာများတယ်ပေါ့။ဆိုတော့ကျွန်တော်တို့ပြောချက်တာဒီဟာဒီတိုင်းရဲ့ဖြစ်စည်းတယ်ဆိုတာချိုးပေါက်ပြတာတော့မဟုတ်တော့ဘူး။ဒါဟိုရာဇဝတ်ကျိုးတော့နာပေါ့
နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေလိုက်နာရမယ့်ကျင့်ဝတ်တွေထဲမှာရွေးကောက်ပွဲကာလမှာပါတီတွေလေးစားလိုက်နာရမယ့်အချက်တွေအငင်းပွားမှုဖြည့်ရှင်းရမှာအခြားပါတီနဲ့ညှိနှိုင်းဆောင်ရွက်ဖို့ပါတီမူဝါဒနဲ့မတူကွဲပြားတာတွေကိုညှင့်တင်ပေးတဲ့မဲဆွယ်စည်းရုံးမှုတွေကိုဆောင်ရွက်ဖို့မဲဆွယ်စည်းရုံးရာမှာဘာသာရေးလူမျိုးရေးဆိုင်ရာခွဲခြားသုံးနှုန်းတာတွေမလုပ်ဖို့လက်နက်ကင်ဆောင်ပြီးမဲဆွယ်စည်းရုံးတာတွေမလုပ်ဖို့နဲ့လက်ပေးလက်ယူမလုပ်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။လောလောဆယ်ကြုံတွေ့နေရတဲ့ကျင့်ဝတ်ဖောက်ပြက်မှုတွေဟာပါတီထောက်ခံသူတွေကကျူးလွန်တာလည်းဖြစ်နိုင်တာကြောင့်အများပြည်သူသိအောင်ထုတ်ပြန်ဖို့ကိုလည်းရည်ရွယ်ထားကြောင်းတိုင်းရင်းသားစီလုံးညီညွတ်ရေးပါတီကကျင့်ဝတ်လေးလာစောင့်ကြည့်ရေးကော်မတီဝင်ဦးကျော်မြတ်ဦးကပြောပါတယ်
။ဒီပါတီဝင်အနေနဲ့တော့လိုက်နာပေးမယ်ပါတီကိုဝင်ပြီးတော့အားပေးနေတဲ့ဟိုပုဂ္ဂိုလ်တချို့ကြတော့လိုက်နာခြင်းမလိုက်နာမှာပေါ့ဗျာအဲ့ဒါလေးတွေရှိနေတယ်ရှိနေတဲ့အတွက်ကြောင့်မလို့အများကြီးသူသိအောင်လို့ဆိုပြီးတော့ကျွန်တော်တို့သတင်းစာတွေကနေပြီးတော့မှကြေညာချက်ထုတ်ဖို့ကျွန်တော်တို့လုပ်ထားပြီ
လေးလာစောင့်ကြည့်ရေးကော်မတီအနေနဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်တွေပါတီဝင်တွေမဲဆန္ဒရှင်ပြည်သူတွေဟာမိမိတို့ရဲ့နိုင်ငံရေးယဉ်ကျေးမှုအဆင့်မြင့်မားအကြောင်းကိုပြသဖို့နဲ့တရားဥပဒေစိုးမိုးရေးကိုလိုက်နာကျင့်သုံးဖို့တိုက်တွန်းထားသလိုမလိုလားအပ်တဲ့တင်းမာမှုတွေမဖြစ်ပေါ်စေဖို့အတွက်အာဏာပိုင်တွေတာဝန်ရှိသူတွေကလည်းအရေးယူဆောင်ရွက်သင့်ကြောင်းထောက်ပြပါတယ်တိုင်းသာစီလုံးညညွေးပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဟန်ရွှေကတော့ကျင့်ဝတ်တွေပြဋ္ဌာန်းတာနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ်
။ဘီဥစာကတော့လေကပိုင်တယ်ဟုတ်။ဒါပြည်နိုင်ငံတွေမှာဒီလိုပဲကျွန်တော်တို့ပါတီဆုံးကျင့်သုံးတဲ့နိုင်ငံတွေမှာခုအတင်းနဲ့ကိုကျင့်သုံးနိုင်ရင်တကယ်လို့ဒီရင်ချင်းကခိုင်ခိုင်မာမာဖြစ်သွားရင်ကော်မရှင်တို့ကတော့ဥပဒေညွန်ကြားချက်ထုတ်ရှာတော့မလို့ဖောက်ဆောက်လက်လက်တွေကပါတီဆုံးနဲ့ကျွန်တော်ညီခဲ့တယ်ဗျ။ဒီကရခကြောတော်တော်ဆိုးပါတယ်။လူတက်တဲ့ဒီဖြစ်တာ။တို့ကတော့တောင်းရန်လူလည်းရှိတယ်။အာနာယပါတီကနေပြောပြဆိုဒီဆိုပြီးတော့လက်လက်ကန်ဖွဲ့စည်းပြီးတောင်းရန်လူတိုက်ဖို့ဆိုပြီးတော့ဖွဲ့ထားတဲ့ဖွဲ့စည်းပြီးရှိတယ်။ဒီပါတီဆိုမှာတော်တော်ချီတန်တဲ့ကိစ္စရပ်တယ်။အများကြီးဖြစ်ခဲ့ဘူးလားရှိတယ်။ပါတီလုံးကွာရင်တော့တကယ်အေးအေးချမ်းချမ်းလေးနဲ့ပေါ့လေနော်။အဲဒါသာရရနဲ့မတူညီရဲ့ခဲကတူညီမှုရှိတယ်ဆိုတော့ဒါမျိုးလေးကိုကွာနိုင်ဖို့ရည်ရဲတဲ့သဘောပါပဲခင်ဗျ။
လက်ရှိသဘောတူထားတဲ့ကျင့်ဝတ်တွေကို2004ခုနှစ်အောက်တိုဘာလ21ရက်နေ့ကနိုင်ငံရေးပါတီအားလုံးကဆုံးဖြတ်သဘောတူထားတဲ့အခြေခံစည်းမျဉ်းတွေအပေါ်မှာအခြေခံရေးဆွဲထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်လည်သုံးသပ်လက်ခံထားတာဖြစ်ပါတယ်။ဒီကျင့်ဝတ်တွေကိုဖောက်ဖျက်ကျူးလွန်သူတွေကို တရားဥပဒေကြောင်းအရအရေးယူတာမျိုးမရှိပေမဲ့ကျင့်ဝတ်လေးလာစောင့်ကြည့်ရေးကော်မတီကညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။ကိုမိုးစောပြောပြခဲ့တာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲဆိုင်ရာစစ်ဆန်ညှိနှိုင်းရေးဗဟုကော်မတီတို့ဒီကနေ့မနေ့ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းအငင်းပွားမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်မဲဆန္ဒနဲ့တချို့မှာရွေးကောက်ပွဲတွေကျင်းပနိုင်မှာမဟုတ်တဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဆွေးနွေးပွဲမှာပါဝင်သူတွေကိုဆက်သွယ်မေးမြန်းထားတဲ့မက်ကင်ဖြူတွေကပြောပြပေးပါမယ်ရှင်။
ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အရေးပါတဲ့နိုင်ငံရေးပါတီတို့ပါဝင်တဲ့ရွေးကောက်ပွဲဆိုင်ရာစစ်ဆင်ညှိနှိုင်းရေးဗဟိုကော်မတီတို့တွေ့ဆုံခဲ့ကြတာမှာရှမ်းပြည်နယ်တောင်ပိုင်းမန်းရှုမြို့နယ်မှာလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲတွေကျင်းပနိုင်မှာမဟုတ်ဘူးဆိုတာကိုကော်မရှင်ကအသိပေးခဲ့တယ်လို့နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးမှုတွေအတွင်းသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီမဲဆွယ်စည်းရုံးကြဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ကတော့လာမယ့်ရွေးကောက်ပွဲမှာဖွဲ့စည်းပုံပြဋ္ဌာန်းချက်ပါအတိုင်းလူတိုင်းမဲပေးခွင့်ရရည်အလေးနက်ထားဆွေးနွေးခဲ့တယ်လို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းတချို့ဒေသတွေမှာ NLD ပါတီဝင်တချို့ချင်းချောက်တိုက်ခိုက်ခံရတာဖမ်းဆီးခံရတာတွေနဲ့ပတ်သက်လို့ကော်မရှင်ကိုတင်ပြခဲ့တယ်လို့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ NLD ပါတီပြောခွင့်ရဦးဝင်းထိန်ကပြောပါရစေ။
ကျွန်တော်တို့အခုကာလမှာတွေ့နေတဲ့ပြဿနာတွေအလုံးရှိပါတယ်လို့အဲ့ဒီမှာဒီနေ့ရှာဆွေးနွေးပွဲဖြစ်တာကတော့ဒီကိမီနယ်မြောက်ပိုင်းမှာကြီးပွေဆော့တော့ပေါ့လူတွေလုံးပါလုံးကဥက္ကင်ကနေပြီးတော့မှသူ့နေမျိုးပဲပါတီမှရွေးကောက်ပွဲဘယ်မဆွေးရဘူးလို့စာထုတ်တယ်စာထုတ်တာအဖွဲ့ချုပ်ရှိကဥပဒေနဲ့ဖန်ကျင်တဲ့အတွက်ကြောင့်မို့လို့အငယ်ကတရားစွဲမယ်လို့ကော်မရှင်ကိုတင်ပြတဲ့ခါမှာကော်မရှင်ကညှိနှိုင်းပြီးတယ်ဥက္ကင်ကလည်းအဲ့ဆောက်ရုပ်သိမ်းနေပေါ့တောင်းမှန်းနေအဲ့တော့အငယ်တို့ကလည်းတရားမစွဲတော့ဘူးနောက်တစ်ခုကတော့အဲ့ဒီနေမျိုးအငယ်တို့ရှိစီမှုတွေကတွားပြီးတော့မဲဆွေးစီဦးတဲ့ခါမှာစီးရုံးသွားတဲ့လူတွေကိုထိုးတဲ့ကြိတ်တယ်နောက်ပြီးတော့ဟန်ဖုန်းတွေလူတယ်စွန့်ပစ်တယ်ကင်မရာတွေရိုက်ခွဲတယ်အဲ့ဒီဖြစ်တဲ့တော့ဒါတွေကသူတည်းလို့ရကြောင်းရှိဘူးအဲရရကြောင်းရရေးဖို့ဆိုဒီမှာငယ်တို့ကတရားစွဲထားတယ်ဒါဒုတိယဖြစ်တယ်နောက်ဖြစ်တဲ့တစ်ခုကတော့အင်္ဂလိပ်ရေးဖို့ပဲဝင်မဲ့ကိုယ်စလေကိုသူကဖမ်းပြီးတော့ချိန်ကျောက်တယ်ပေါ့ဗျာအဲ့တော့အဲ့လိုလုပ်တဲ့ကိစ္စနဲ့ပတ်သက်လို့အင်္ဂလိပ်ကနေပြီးတော့တင်ပြထားတယ်တရားဝင်ရရေးဖို့တင်ပြထားတယ်ဒါနဲ့ပတ်သက်လို့ကော်မရှင်ကနေပြီးတော့ကြည့်ရအောင်ရေးရပေးဖို့ဆိုတော့ကြည့်ပြတာပေါ့သူတို့ကတော့အဲ့ဒီဖွာကိစ္စတွေချိုးလက်ပြီးတယ်ချိုးလက်မသိဘူးအဲ့တော့ငါတို့လုပ်ပေးလို့ဆိုတော့အလုပ်လည်းမသိဘူ
းမြို့နယ်တချို့ကမဲဆန္ဒရှင်စီးရင်တွေထဲမှာလူနာမယ်ပူတွေပါနေတာနဲ့ပတ်သက်လို့လည်းဒါကိုပယ်ဖျက်ပေးဖို့ရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပြီးဘယ်လိုဖြေရှင်းပေးမလဲဆိုတော့မသိခဲ့ရဘူးလို့ဦးဝင်းထိန်ကပြောပါတယ
်အခုမြို့နယ်တချို့မှာသူတို့လည်းကြာမှာပေါ့လူတွေအများကြီးပုံနေတယ်ဒီသားစုမှာကော်မတီရဲ့နာမည်ရှင်တွေပါနေတယ်အဲ့ဒါကိုအငြိမ်းရရှိအားကောင်းရှိတဲ့လူတွေကတော်လကောင်မိသားစုတွေကိုရင်အတော့ကော်မရှင်ကိုသွားပြီးတင်ပြတယ်အဲ့ဒီလူတွေကိုဖျက်ပေးဖို့အတွက်တင်ပြတယ်များတော့အဖြစ်ဒုတိယကော်မရှင်တွေကဒါတွေကသူတို့လုပ်တာမဟုတ်ဘူးဘိုးရေကောက်ကော်မရှင်ကလုပ်တာမဟုတ်လို့သူတို့ဖျက်မပေးနိုင်ဘူးအဲ့လိုပြောတယ်လူတွေကတော့ရှင်ဟဲ့ပုံရဲလူတွေကကိုယ်တိုင်လာပြီးတော့ဖျက်ပါလို့တောင်းဆိုတာဖျက်ပေးမယ်တဲ့ဒါပေမဲ့ဥပဒေမှာအဲ့လိုမဆိုဘူးဥပဒေကမဲဆာနေရှင်တူဦးကဒီလူတွေဟာဒီမနေကမဟုတ်ပါဘူးမဲပေးခွင့်ရတဲ့ပုံစံတွေမဟုတ်ပါဘူးလို့တင်ပြနိုင်လို့ရှင်ဖျက်ပေးရမယ်လို့ဥပဒေဆိုထားတယ်ဒါပေမဲ့အင်္ဂလိပ်ပြောတာကိုသူတို့သဘောမပေါက်ထားလားအဲ့ဒီရှိလာတော့မသိဘူးအဲ့တော့လူလူပုံနေဆိုတာကိုတော့သူတို့ကသိပါတယ်ဆိုတဲ့အကြောင်းပြောပြတယ
်ဟိုင်းကြီးကျွမရှိတဲ့စစ်တပ်ရဲ့မဲဆင်းတွေကလူနေရာလောက်ကိုကိုကျွမပြန်ပြီးပါနေတာနဲ့ပတ်သက်လို့လည်း NLD ပါတီကထောက်ပြခဲ့ပြီးတော့ရွေးကောက်ပွဲကော်မရှင်ကတော့ဒီကိစ္စကိုစုံစမ်းစစ်ဆေးပေးမယ်လို့တုံ့ပြန်ခဲ့တဲ့အကြောင်းဦးဝင်းထိန်ကပြောပါတယ်ဒီကနေ့ဆွေးနွေးပွဲမှာရွေးကောက်ပွဲကော်မရှင်ဘက်ကတင်ပြချက်တွေနဲ့ပတ်သက်လို့ကော်မရှင်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အသေးစိတ်ဖြေချပေးမဲ့သူမရှိခဲ့ပါဘူးရွေးကောက်ပွဲကော်မရှင်အထူးရေးမှူးဦးတင်ထွန်းကတော့ဒီကနေ့ဆွေးနွေးပွဲဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲဆိုင်ရာစစ်ဆေးညှိနှိုင်းရေးဗဟိုကော်မတီတို့ရဲ့ပုံမှန်တွေ့ဆုံမှုသာဖြစ်တယ်လို့ VOA ကပြောပါတယ
်ဒီလိုပါပဲဟိုဒီရွေးကောက်ပွဲရဲ့ဒီမဲဆွယ်စည်းဝေးကာလမှာပါတီတစ်ခုနဲ့တစ်ခုကပူးပေါင်းတိုးတက်တူစမတ်ထားတဲ့စီမင်းစည်းကမ်းအတိုင်းမဲဆွယ်စည်းရုံးရဖို့ပေါ့အဲ့ဒါလေးပါပဲဘာမှသိပြီးတော့ဟိုသူတွေမရှိပါဘူးပုံမှန်လုပ်တဲ့စည်းဝေးပါပဲ
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့၁၀ရက်လောက်ပဲလိုတော့တဲ့အချိန်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့လာမယ့်ရွေးကောက်ပွဲမှာအဓိကကျတဲ့နိုင်ငံရေးပါတီတချို့ဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်မဲ့လူဦးရေစည်းရင်ထုတ်ပြန်ပေးဖို့ကိစ္စနဲ့ပတ်သက်လို့တော့နိုဝင်ဘာလ၂ရက်နေ့မှာနောက်ဆုံးထားထုတ်ပြန်ပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကမကြခင်ရက်ပိုင်းတုန်းကပြောဆိုထားပေမဲ့ဒီကနေ့အစည်းအဝေးမှာတော့ဒီကိစ္စရေးရရဘာမှပြောဆိုခဲ့ခြင်းမရှိဘူးလို့ဦးဝင်းထိန်ကပြောပါတယ်ရှင်
မကင်ဖြူတွေစုံစမ်းတင်ပြခဲ့တာပါရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုဒီမှာပဲရန်နာပြီးအပြစ်ရအောင်ကြည့်ရေးအစီအွေချင်းတွေဘက်ကိုအလှည့်ပေးပါစီ ပြကတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူရဲကော်မတီအစည်းအဝေးကိုရန်ကုန်မြို့မှာရှိတဲ့မြန်မာညီညွတ်ရေးစင်တာမှာဒီကနေ့စတင်ကျင်းပပါတယ်။၃ရက်ကြာကျင်းပမယ်ဒီအစည်းအဝေးရဲ့ပထမနေ့မှာတော့ NCA တနိုင်ငံလုံးပြကတ်တိုက်ခိုက်မှုရပ်ဆယ်ရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တွေကြားရှေ့လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာပါ။ဒီအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
ပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့၃ရက်ကြာဒီအစည်းအဝေးကို MPC မြန်မာညီညွတ်ရေးစင်တာမှဒီကနေ့စတင်လိုက်တာပါ။နှစ်ဖက်ပူးတဲ့ညီနိုင်ရေးကော်မတီအစည်းအဝေးကနေအောက်တိုဘာ16နဲ့18ရက်နေ့တွေမှာဖွဲ့စည်းပေးလိုက်တဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူးတဲ့ကော်မတီအစည်းအဝေးမှာဘာတွေဆွေးနွေးခဲ့ကြလဲဆိုတာကိုတော့မြန်မာညီညွတ်ရေးစင်တာကအကြီးအကဲအရာရှိဦးလမောင်ရွှေကအခုလိုပြောပါရစေ
။တစ်ဖက်ကဆွေးဦးစီပါတဲ့နှစ်ဖက်ဒီပူးပေါင်းတဲ့ကော်မတီကနေပြီးတော့ရှေ့ကိုဆက်ပြီးတော့ဆောင်ရွက်ရမယ်လုံငန်းတာဝန်တွေကိုကျွန်တော်တို့ဆွေးနွေးတော့ဗောလေဒီကတော့ဒီတက်မှာအရဖက်ကနေပြီးတော့6ဦးကိုဒီကျွန်တော်တို့ထပ်သွင်းဖို့ကိစ္စဗောနော်ဒီနေ့ပတ်သက်တဲ့ကိစ္စတွေနောက်တစ်ခုကတော့ဒီကုတ်တော့ကွန်တက်ဗောလက်ဖက်တက်ဖို့ဝင်လိုက်နာမယ်ကိစ္စတွေနောက်ပြီးတော့ဒီ GMC ရဲ့အလုပ်ဖွဲ့ကျွန်တော်တို့ဖွဲ့စည်းမယ်ကိစ္စတွေအလုပ်ကိစ္စတွေကိုဒီနေ့စပြီးတော့ဆွေးနွေးနိုင်ရပါလားဗျာ
မူလကအယောက်20နဲ့သာဖွဲ့စည်းထားတဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကော်မတီကိုအင်အားတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ကြောင်းကိုလည်းဦးလှမောင်ရွှေကအခုလိုရှင်းပြသွားပါရယ်
။ဆိုရဘက်ကတော့3ဦးအဆိုပြုမယ်အရသာ3ဦးဒါကိုတိုင်းသားတွေဘက်ကလည်းလက်ခံနိုင်တယ်လို့ဖြစ်ရမယ်။တိုင်းသားတွေဘက်ကအဆိုပြုတဲ့3ဦးကိုလည်းဆိုရဘက်ကလက်ခံနိုင်မယ်ဆိုတော့အခုဖွဲ့ထားတဲ့ဒီအယောက်20ပါတဲ့ဒီစောင့်ကြည့်လေ့လာရေးအဖွဲ့ဟိုပါဘောနော်ပြည်တော်စုအဆက်မှာနောက်ထပ်အရသာ6ဦးပါလာမယ်ဆိုတဲ့ဘောပါပဲစုစုပေါင်း26ဦးပါလာမယ်အနေထားပါပဲအဲ့ဒါပြီးမှကျွန်တော်တို့နောက်ရှင်တော့ဒီပိုလစ်ပစ်ကဖြစ်တဲ့ဒီပြည်နယ်တိုင်းလေးမှာထပ်ပြီးတော့အဲ့ဒီဒီ state level ထပ်ဖွဲ့ရပါလိမ့်မယ်အဲ့ဒီမှာလည်းအရသားတွေဒီလိုပဲပါလာပါလိမ့်ဦးမယ
်အခုလိုပြစ်ခတ်ရဆေးလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်တွေကြားဆွေးနွေးမှုတွေပြုလုပ်နေချိန်မှာပဲမြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကဆက်လို့မြမစစ်တပ်နဲ့ SSA မြောက်ပိုင်းရှမ်းပြည်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံရွာသား3000ကျော်ကလည်းထွက်ပြေးတိမ်းရှောင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ဦးလှမောင်ရွှေက
ထွေထွေကနာရောက်မယ်ဆိုရင်တော့လေဒီကိစ္စကလည်းဆွေးနွေးတဲ့အခါမှာလည်းပါလာနိုင်ပါတယ်။အခုကတော့ GMC အစည်းအဝေးဖြစ်တဲ့အတွက်အခုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ပတ်သက်တဲ့ဆက်လုပ်မယ့်ကိစ္စကအဓိကဆွေးနွေးတာပါပဲ။အနောက်ဘက်ကိုယ်တည်းကောင်းဆောင်များကလည်းဒီနေ့ပြောတဲ့အထက်မှာလည်းတစ်ဖက်ယုံကြည်မှုဆောက်ပြီးတော့ဒီပြိပက္ခကို short ချဖို့နောက်မှရပ်ဆိုင်ဖို့ဆိုတဲ့အစဉ်အထိအောင်တွန်းနေဖို့လည်းပြင်ဆင်နေတာဖြစ်တယ်။အဲဒါနဲ့နောက်ဆက်ပြီးတော့လည်းဒီမှာပေါ်ဝင်နိုင်သေးတဲ့အဖွဲ့တွေနဲ့အခြေဆက်ရကိုလည်းသူတို့ဒီဆွေးနွေးမဲ့အထက်မှာနောက်ပိုင်းမှာတော့ပါလာနိုင်မှာ
ဒီကနေ့အစည်းအဝေးကိုတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ရဲ့ကိုယ်စားလှယ်10ဦးနဲ့အလုပ်အဖွဲ့ဝင်တွေ40လောက်တက်ရောက်ခဲ့တယ်လို့ဆိုပါရယ်အခုလိုအပြည့်ရဆဲထားတဲ့အဖွဲ့တွေအနေနဲ့ရန်ကုန်မြို့မှာဆွေးနွေးနေချိန်မှာပဲ UWSA ဝက်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ဌာနချုပ်ပန်ဆက်မှာအစိုးရနဲ့ပြစ်ခတ်ရဆဲလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုင်းရင်းသားညီလာခံတရက်ကိုနိုဝင်ဘာလ1ရက်နေ့မှာကျင်းပသွားဖို့ရှိတယ်လို့ UWSA ရဲ့ထိပ်တန်းအရာရှိတဦးက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ဒီညီလာခံတက်ရောက်ဖို့ကိုတိုင်းရင်းသားအဖွဲ့၁၁ဖွဲ့ကိုဖိတ်ကြားထားတယ်လို့လည်းသိရပါပါတယ်ခင်ဗျာ
။ကိုအောင်အောင်စုံစမ်းတင်ပြခဲ့တာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တော်တော်ချင်းတွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလိုအီးမေးလ်လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့ကျမရေးမြမရေးသုံးသက်ချက်တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင်။ VOA American အသံရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပါရှင်အခုည10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ့် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ29ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနိုင်နိုင်ပါတယ်အခုညပိုင်းအစီအစဉ်တွေရဲ့အရင်ဆုံးကျမရေကန္တာတရုတ်ဖက်ကိုတစ်ခိုးထုတ်မှုတို့လာနေစေအကြောင်းမြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာတော့
သူတင်မဲလမကတော့သူစီးစနစ်ကဒါနိုင်ငံကမှလည်းပြီးနေရတဲ့ကိစ္စပဲဒါပေမဲ့သူ့ရဲ့စီးပေါင်သဘောကဖြစ်တိပြတိုက်တာ
မွန်ပြည်နယ်ရခိုင်ပြည်နယ်အတွင်းမဲဆန္ဒပေးရေးအခြေအနေတွေနဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းအစုံလင်းကိုလည်းနှာစင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပခုံးစစ်ကတ်တဲ့ယောဂါကုသမှုအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာပခုံးစစ်ကတ်တဲ့ယောဂါကိုမှာရင်ကုသမှုတွေရှိနေပြီးအခြေအနေပိုဆိုးသွားစေနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဖြစ်ရခြင်းအကြောင်းရင်းကိုသိဖို့ခက်တဲ့ဒီယောဂါကိုကာကွယ်ဖို့ကာကွယ်နိုင်မှုခက်ပေမဲ့စောစောကုသနိုင်ရင်မြန်မြန်ကောင်းသွားနိုင်ပါတယ်ဒီအကြောင်းအယိုးအထူးခွဲစိတ်ဆရာဝန်ကြီးအယိုးယောဂပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပမောက်ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီပခုံးစစ်ကတ်တဲ့ယောဂဒါမှမဟုတ်ပခုံးစစ်ခိုင်းတဲ့ယောဂပေါ့နော်အဲ့ဒီယောဂကုသမှုအနေနဲ့ပါအပိုင်းတွေလုပ်ပေးတယ်လေဆရာ
။အဲတော့ကြားရင်းမသိတဲ့အတွက်တခါတခါကြားရင်ကျွန်တော်တို့ကနည်းနည်းခက်ပါတယ်။ကုသတဲ့နေရာပဲ။ချက်ချင်းနဲ့ငယ်ကုရင်အဲယောဂရဲ့ဟိုကမကြားဘူးပေါ့ဗျာ။နော်။ဒါကုသမှုများလိုက်လို့ရှင်တော့သူကရှင်းပြနေပိုရင့်သွားပြီးလောကခဲသွားတဲ့ဘဝကိုဒါကတ်သွားတဲ့လက္ခဏာရှိတဲ့အတွက်ဉာဏ်တော့ခက်ပါတယ်။တလားလောက်ဖြစ်လို့ရှိရင်ကျွန်တော်ဒီနှစ်လောက်ကြာရင်ကြာသွားတော့တော်တော်လေးတော့ခက်ပါတယ်ဒါမဲ့ကျွန်တော်အနေနဲ့တော့ပြောချင်တာကတော့အမတ်တိချက်စနာလာရင်ကြာပါเนาะကျွန်တော်ဆရာဝန်နေနေတဲ့အတည်းဒါအကျိုးကြောင့်ဆက်ကြည့်အခြေခံရောကရှိလားเนาะမရှိဘူးတော့ okay ဥမာဆိုလေးဝနာတို့เนาะတိမိကမိတန်ရတာတို့အဲ့လိုမျိုးမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်က investigation တော့ဟိုတမန်ရိုက်ပါဗျာဟုတ်လားအဲ့ဒါကတော့ဒီဘာလေးဖောက်ချစ်ကြည့်မယ်ဒါဘိုးဝင်တာမျိုးမဖြစ်နိုင်ဘူးအဲ့ဒါရင်းနှီးလောက်တာလဲကျွန်တော်တို့ယောဂရှာဝေးလောက်တဲ့ခါမှာကြည့်ချက်ကတော့ယောဂကိုသိချင်လို့နော်တခါရေးလာယောဂဘာမှမရှိဘူးဆိုတာပြချင်လို့နော
်ဟုတ်ကဲ့ဆရာ
မရှိဘူးဆိုလို့ရှင်တော့ကျွန်တော်တို့ကတခါအဖြစ်များတဲ့ frozen shoulder ပဲခေါ်ခေါ်ပါပဲခေါ်ခေါ်နော်ကျွန်တော်တို့ကတော့ဟိုပညာရှင်နေနေရတော့ artificial gaslighting ဆိုတာမှန်ကန်သောတမ်းလို့ဆာပါလေဒါကုသရတော့လွယ်ပါလေဒါပေမဲ့လူနာတွေတိုင်းတာကိုခင်းနေတယ်နော်အဲတော့စောစီးလာဖို့ပဲကျွန်တော်တို့ကအရေးကြီးပါလေလာပြီးရကုသရဲ့ဆရာအနေနဲ့လည်းယောဂရဲ့ကျိုးကြောင်းကိုနားလည်ဖို့လိုပါလေအရှင်းကိုသိဖို့လိုပါလေ၃ချက်ရှိတယ်ဆိုတော့သိဖို့လိုပါလေနံပါတ်၁ချက်ကပိန်ကစားတယ်နောက်လှုပ်လို့လေးနည်းနည်းလေးခက်လာမယ်နောက်နံပါတ်၂ချက်ကတော့အဲ့မှာသိရပြောက်သွားပြီသူကဒီလိုလောက်ကိုပြောက်နိုင်မှာပြောက်သွားပြီးဒါလှုပ်ရှားမှုကိုလောကပြေးပြေးနဲ့သူကကြော့ကြံလာတယ်နော်နောက်ဆုံးအဖြစ်ကတော့လောကကိုရကာဝေးဖြစ်တဲ့ stage ပေါ့အဲ့ဒါကြာကြီးဆောင်ရတယ်ခင်ဗျအဲ့တော့ three pieces မှာ baby stage ဆိုလည်းသိရတယ်ဈေးမှာဘာဖြစ်နေလို့ဆိုလည်းသိရတယ်အဲ့ဒါကိုကြည့်ပြီးကျွန်တော်ကကုသမှုပေးရတယ်ဈေးရှိမှာဘယ်လို treatment စားရမလဲနော်အဘလာကြီးကြောင်းလို့ရမလဲ။ဒါတွေကတိဖို့လိုပါလေ။အဲဒီလိုပုံမူတည်ပြီးတော့ကျွန်တော်ကမကာကွယ်နိုင်ပေမဲ့ချက်ချင်းပြရင်တော့ကျွန်တော်များများတော့ကာပေးရမှာ။တကယ်တကျနဲ့ဆန်နဲ့တွေ့လို့ရှိရင်။အ
ဲ့တော့ဆလိုရဆရာပြန်ကောင်းလာတယ်နေပါဆရာနော်
။ပြန်ကောင်းလာနိုင်မှာလေ။ဒါအသေးမေးရောလည်းမဟုတ်တဲ့အနေရှိရရောလည်းမဟုတ်ဘူး။ဒါပေမဲ့တကူတော့ရှိတာပေါ့ဗျာ။ဘယ်ဘက်ကောင်းလာတယ်ဆိုလို့ရှိရင်တော့ဒါတတိထားပါနော်။အဲ့ရပါလို့ဆိုတော့ဒီဘက်ကာဒိတ်နဲ့နလောရကယတနာနဲ့ရှင်ကျက်တယ်
ဟုတ်ကဲ့ဆရာတို့ဒီယောဂမှာအရေးကြီးတာကဒီမာယွင်း ကုသမှုမဖြစ်ဖို့ပေါ့ဆရာနော်အဲ့ဒီခါကျတော့
အဲကျွန်တော်ပြောချင်တာကတော့ဒီဟာမှာလူနာလည်းလွဲတယ်ဆိုရင်ညာတော့အပြင်ကျွန်တော်စိတ်မိလို့နဲ့လုံနေအခုလို့ခိတ်နေရှင်ပိန်းရှင်ပြပါနော်ဒါပေမဲ့မကန်တဲ့ဟိုတချမ်းနဲ့ဆရာပဲပြရမယ်ဘယ်ဆရာလဲပြည့်ပြည့်ဓမ္မဆရာပြည့်ပြည့်အင်္ဂလိပ်ဆရာပြည့်ပြည့်ရုပ်ဆရာပဲပြည့်ပြည့်ပေါ့လေအဲ့လိုဒီတကယ်လို့ဒီချမ်းနားလည်ပြီးကုသပေးနိုင်တဲ့နိုင်စွမ်းရှိတဲ့ဆရာဖြစ်ဖို့လိုပါတယ်နော်အဲ့မှာကျွန်တော်73ရင်းရှိတယ်73ရင်းမှာပထမဆုံးဆင့်ဆိုလို့ရှိရင်နားနဲ့ stage နားလာတယ်သူကလောက်ရတယ်ခက်လာတယ်ဆိုစခက်လာတယ်ဆိုအဲ့တော့ဒါရင်လည်းသူတို့လည်းတီးဖို့လိုတယ်ပေါ့လေအဲ့တော့နားကျင်တဲ့ stage ဆုံရှားမှုခက်လာတဲ့ stage ကိုနံပါတ်1ဆိုလို့ရှိရင် rest ဟာအနာပေးတာဒီလက်ကိုဘာမှမလုပ်ဘူးနဲ့အနာပေးတာအဓိကကြပါတယ်နော်ပြီးရင်တော့ကျွန်တော်ဆင်းတဲ့ကူရတာပေါ့လာပြလို့ရှိရင်ဟုတ
်ကဲ့ဆရာ
ကျွန်တော်နံပါတ်1เออเสียชาร์ว่ามะนาတော့ခင်ဗျာဘယ်တည်းနဲ့ကြည့်တယ်မနာဘူးအဲ့လိုချိန်မှာကျွန်တော်လေ့ကျင့်ရမ်းနဲ့သွားပါလေ့ကျင့်လို့ခင်ဗျာကျွန်တော်ရောပြည့်ရှိတာတော့ယဉ်နေမိတာလေးပြည့်လို့ရှိရင် तू ကပြော့သွားအဲ့ဒီချိန်မှာ तू ကလေ့ကျင့်ရမ်းလုပ်လိုက်လို့ရှိရင်ဒီဖြည်းဖြည်းနဲ့ပြန်ပြီးတော့ရလာဝင်းနေ short video ပေါ့လေဒါပြန်ပြီးတော့ကောင်းနိုင်နေရနမနောက်ဆုံးရှိကတော့လုံးဝကိုမနာမကျင်မင်းနဲ့ခုနပြောတဲ့ movement နေတယ်သူကသူလိုလဲပြန်ကောင်းသွားတဲ့ရှင့်ဒီရှင့်ကလည်းကျွန်တော်တနစ်ကနေတနစ်ခွဲလောက်ထိကြာတယ်ခဲ့နော်ဘယ်မှမသွားပဲသူကသူနေရင်လည်းဒါပြန်ကောင်းနေရတယ်ဒါကြောင့်သူပြောတာဘာကြောင့်လဲဆိုတော့အဲ့ဒီရှင့်မှာသူကသူပြန်ကောင်းတယ်လာလည်းမလာဘူးနော်ကျွန်တော်ရှာဝင်နေရှာငါပဲရှာပြီးဘောလည်းမလာတော့ဘူးသူကသူပြန်ကောင်းတဲ့ရှင့်ပေါ့အဲ့တော့ဒီဒီရှင့်မှာအရှိန်ဝန်မူတည်ပြီးကျွန်တော်ကုသမှုပေးရမှာ
ဟုတ်ကဲ့ဆရာဘလို့မှားရကုသမှုမျိုးတွေဖြစ်လေရှိတယ်ဆရာ
အမတိချက်ရှင်တော့မလို့ပါဘူးအဲ့ဒီမှာမှားရတာကတော့ဒီဒီရဲ့ personal report ရဲ့ဆရာ report လေအဲ့ဒီသူတွေကတော့အာလဲလဲလဲလဲလက်ကြာလို့ကတ်သွားလိမ့်မယ်ဒီကျောင်းမှာဆိုတော့ကျွန်တော်မှားလူမျိုးတွေမှားကြရင်ခင်ဗျာကိုတိရလေးချက်လေးခြေခံပြီးတော့ဟာတာလို့ဘယ်သူ့ဘောဘာဖြစ်သွားတာလက်ကြာလို့လို့ခံသွားလိမ့်မယ်ဆိုတာမျိုးပြောတယ်အဲ့ဒီရှင်မှာဆိုရင်ပူဆိုးတာခင်ဗျာလုံရှားမှုလုံလေလေးပို့ဆိုးလေးပုတ်ကတ်သွားလေလေနမနေ့ရှင်းကြတော့မနာတော့ဘူးအဲ့တော့ဆေးတော်မလို့ဘူးတကယ်ရတော့ကျွန်တော်လေ့ကျင့်ရလို့ခံရပါလေ့ကျင့်မှန်ကန်တဲ့လေ့ကျင့်ပြဖို့လိုပါနောက်ဆုံးချက်ကတော့ဒီရကဘီစိတ်ဆော်ဗျာအဲ့ဒါတော့သိမလို့တော့ဘူးအနေဘာဝနာရဗျာအလုပ်လို့ရလာတယ်ပေါ့အဲ့ဒါတကယ်တကယ်ဆယ်ချက်ရှိမှဘာမှမလို့သူကသူပြန်ကောင်းသွားမယ်ရှင်းမယ
်ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားကြီးကြီးတဲ့ချက်ကိုပြောဖို့ရှိမှဆရာရင
်အခုရကြည့်တာပေါ့လေအဲ့လိုကြောင်းရှာများရဲ့ artistic gastrum dislocation နဲ့ data အခြေခံရောဂါတွေကြောင့်ဖြစ်တာဆိုရင်တော့အခြေခံရောဂါဖြစ်တာကုရပါမယ်ဒါပေမဲ့ပြည့်နေပါမှာတော့ကျွန်တော်ကနာကျင်အောင်တက်တာအောင်လုပ်မယ်ပထမဆုံးသက်သာပြီးလို့ရှိရင်လက်ကျင်ကလုပ်ခိုင်းမယ်လက်ကျင်ကတော့ကျွန်တော်ဆိုရင်တော့ကျွန်တော်ကြည်ထွင်တာလက်ကျင်ကနေရှိတယ်ခင်ဗျဟု
တ်ကဲ့
တကယ်လို့ကြည့်တော့လေဒါတွေကမြန်ကျွန်တော်ဒီချင်းကစောက်တဲ့ပါရနီးတွေမဟုတ်ပါဘူးအားလို့ရှိပါသက်ရှိရတော့ဒီတဲ့အတိုင်းဘာမှလုပ်ဖို့မတူဘူးじゃんသက်သူပြန်ကောင်းမှာ
ဟုတ်ကဲ့ချစ်စင်းပြောတင်ပါလေဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာအစိုးရကအဖမ်းအဆီးတွေလုပ်နေတဲ့ကြားကတစ်ခိုးထုတ်ပြီးယူနန်ကိုတင်ပို့နေတာတွေတိုးပွားနေတဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါရရှင
်လွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်နဲ့ထိုင်းကိုတစ်ခိုးထုတ်မှု600ကျော်ဖမ်းဆီးနိုင်ပြီးကျပ်ငွေတန်း3000တန်ဖိုးရှိကြောင်းတရားမဝင်ကုန်သွယ်မှုတားဆီးထိန်းသိမ်းရေးဗဟိုကော်မတီကမကြာမီကကြေညာပါတယ်ဒါပေမဲ့ယူနန်ကိုတစ်ခိုးထုတ်တဲ့ပမာဏဟာကုဗမီတာ9သိန်းနီးပါးရှိနေပြီလို့လွန်ခဲ့တဲ့လကထုတ်ပြန်တဲ့လန်ဒန်အခြေစိုက် EIA Environmental Investigation Agency ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့အတွင်းတစ်ခိုးထုတ်မှုမှာဒေသခံအစိုးရပါဝင်ကြောင်းဒေါစုကမိုးမောင်းမှာပြောလို့ကချင်ပြည်နယ်အစိုးရကအောက်တိုဘာ10ရက်နေ့ကကြေညာချက်ထုတ်ပြီးကန့်ကွက်ထားပါတယ်။တော်ပြုံးမှာဆိုရင်လို့ဗမာအစိုးရကတစ်တင်ပို့မှုကိုလွန်ခဲ့တဲ့နှစ်ဧပြီလမှာပိတ်ပင်ခဲ့ပြီးမဲ့နေဆက်ကတစ်ခိုးထုတ်မှုဟာ3ဆလောက်ပိုများလာပါတယ်အစိုးရတစ်တော်ဌာနကိုယ်တိုင်က တတ်မှတ်ချက်တဲ့ပိုပြီးခုတ်လှဲနေပါတယ်။ဥပမာကသာအလုတ်တိုက်နယ်မှာကျွန်းပင်12,000ခုဖို့မနစ်ကတတ်မှတ်ထားပြီးမယ်တကယ်ခုတ်လှဲတာက6,000ဖြစ်ပါတယ်။2000နဲ့2013အကြာမှာတစ်တော့အေက၄သန်းကျော်ပြုံးသွားပါတယ်။နှစ်စဉ်တော်ပြုံးတဲ့နှုန်းဟာအေက2သိန်းကျော်ရှိရာကဥသိမ့်စိန်အစိုးရလက်ထက်မှာနှစ်ဆတိုးပြီးအေက4သိန်းခွဲဖြစ်လာပါတယ်
။တစ်တော့အလုံးကိုနိုင်ငံပိုင်ဖြစ်သမှတ်ပြီးပဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော့ရေးဝန်ကြီးဌာနကကြီးကြပ်အုပ်ချုပ်ပါတယ်။ဒီဝန်ကြီးဌာနလက်အောက်မှာတစ်တော့ဦးစီးဌာနနဲ့မြမတစ်လုပ်ငန်းဆိုတဲ့အဖွဲ့အစည်းနှစ်ခုရှိပါတယ်။တစ်တော့တရံဇာတာကိုသိပ္ပံနီးကျထိန်းသိမ်းဆောက်ရှောက်ပြီးတတော်ဆိုင်ခင်းသစ်တည်ထောင်ဖို့တတော်ဦးစီးဌာနကတာဝန်ယူရပါတယ်။တစ်ထုတ်လုံးမှုအချောတဲ့ထုတ်လုံးမှုတစ်နဲ့တတော်ထွက်ပစ္စည်းရောင်းချမှုကိုမြမတစ်လုပ်ငန်းကသာလုပ်ရပါတယ်။တစ်ထုတ်လုံးမှုကိုမြမတစ်လုပ်ငန်းကသာလုပ်ပိုင်권ရှိပါတယ်။ဒါပေမဲ့1988နောက်ပိုင်းဈေးကွက်ကျင့်သုံးချိန်ကစပြီးတစ်အချောတဲ့ထုတ်လုံးမှုမှာပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းရှင်တွေကိုပါပါဝင်권ပေးပါတယ်။မြမတစ်လုပ်ငန်းကခွင့်ပြုမှပုဂ္ဂလိကတွေလုပ်ကင်ရပါတယ်။
မြမတစ်လုပ်ငန်းကသာခုတ်လဲထုတ်လုပ်ခွင့်ရှိတယ်ဆိုပေမဲ့အစိုးရနဲ့နှိစက်တဲ့လုပ်ငန်းရှင်ခရိုနီ100လောက်ကိုကန်ထရိုက်ပေးပြီးတစ်ကုတ်ခိုင်းတာဖြစ်ပါတယ်။တစ်ပင်နဲ့တစ်လုံးကိုမြမတစ်လုပ်ငန်းဌာနကတစိုက်တုံးရိုက်ထားတာမို့တစ်လုံးခုတ်လဲတဲ့နေရာကိုသိနိုင်တဲ့သဘောရှိပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဘယ်တစ်ဘယ်ကလာတယ်ဆိုတာကိုမပြောနိုင်တော့အောင်ရှုပ်ထွေးကုန်တာမို့မွန်ဂိုလုံးမဲ့တစ်ကိုတရားဝင်ထုတ်မဲ့တစ်တွေနဲ့အလွဲတကူရောပြင်နိုင်ပါတယ်။တတော်မှာလဲအဂတိလိုက်စားမှုများပါတယ်အမှုတန်း900ကျော်ကိုအေးအေးယူချောင်းလွန်ခဲ့တဲ့နှစ်မေလကတတော်ဌာနကကြေညာပါတယ်အစိုးရအာဏာစက်ရောက်ဖို့မလွယ်တဲ့ပြည်내ကတတော်တွေကိုတိမ့်ချုပ်စောင့်ရှောက်ဖို့အတွက်အခက်အခဲအများကြီးရှိပါတယ
်မြမပြည်ကခိုးထုတ်တဲ့တစ်တွေဟာယူနန်ပြည်내တဲ့ရောက်လို့အခွန်ဆောင်လိုက်တာနဲ့တရားဝင်တစ်ဖြစ်သွားတယ်လို့ EIA စစ်ဆေးရေးအဖွဲ့ကဆိုပါတယ်2005ခုနှစ်မှာကုဗမီတာတသန်းအထိယူနန်ကိုတင်ပို့ချောင်းတည်ရပါတယ်2014ဧပြီလတရနေ့မှာတစ်တင်ပို့မှုကိုမြန်မာအစိုးရကပိတ်ပင်လိုက်ပေမဲ့တစ်ခိုးထုတ်မှုဟာအချိန်သေးမသွားတဲ့အတွက်ယူနန်သား155ဦးဖမ်းမိသွားတာဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ပွဲပြန်ဖြစ်တော့တစ်ခိုးထုတ်တဲ့လမ်းကြောင်းပြောင်းသွားပေမဲ့ခိုးထုတ်တဲ့ပမာဏကတော့ပြောင်းမသွားပါဘူး။ကချင်ပြည်နယ်တွေမကပဲစကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိဝင်ရောက်ခုတ်လှဲကြပါတယ်။စကိုင်းတိုင်းက Rosewood ကတမလန်းသားတန်ချိန်2သိန်းကျော်ကို2013မှာခိုးထုတ်ပြီးယူနန်ကိုတင်သွင်းတယ်လို့ EIA ကဆိုပါတယ
်။တိုင်းနာလက်နဲ့ကိုင်းတဲ့အစိုးရတပ်ချုပ်ကိုင်းတဲ့နေမီအသီးသီးကိုဖျက်ပြီးတစ်ကိုတည်ဆောင်ရတာမို့အားလုံးနဲ့အစဉ်ပြေအောင်ဆောင်ရွက်နိုင်တဲ့ဂျားပွဲသားတွေကိုတုံးရပါတယ်။တရုတ်တွေခိုးထုတ်တဲ့တစ်အားလုံးယူနန်ကိုရောက်အောင်လုပ်နိုင်သူဟာဂျားပွဲသားဖြစ်ပါတယ်။စစ်ဘုတ်ကြီးတွေကိုရွှေချောင်းပေးနိုင်ရင်အစိုးရချုပ်ကိုင်းတဲ့နေမီကိုအလွယ်တကူဖျက်သိမ်းနိုင်ပါတယ်။တစ်ပေါင်ကိုလုံငန်းမှာငွေဆက်ကူအတူတူများလာတာကြောင့်ရွှေချောင်းကိုသုံးတာဖြစ်တယ်လို့ဆိုပါတယ်မနစ်ကဆိုရင်တမလန်းသားနဲ့ဘရောက်သားတဒံဒေါ်လာ1200ကျော်ဈေးရှိပါတယ်မြမပြည်ကခိုးထုတ်တဲ့တစ်ကိုယူနန်ရောက်ရင်အခွန်ကောက်တာမို့အခွန်စရင်ကိုကြည့်လိုက်ရင်ခိုးထုတ်တဲ့တစ်ပမာဏကိုသိနိုင်ပါတယ်တစ်ခိုးထုတ်ရမှာယူနန်နယ်သားအလုပ်လက်မဲ့တွေကိုသုံးပါတယ်2014မှာတစ်ခိုးထုတ်တဲ့တရုတ်ပြည်သားအနည်းဆုံး1600လောက်ရှိပါတယ်တဲ့မောင်ခိုတစ်ကိုလက်ခံတဲ့နေရာမှာတရုတ်ဟာနံပါတ်1ပါပြည်တွင်းမှာဝယ်လိုအားအလွန်ကြီးမားတာမို့ဤမျိုးစုံနဲ့ဝင်လာတဲ့တစ်ကိုတရုတ်ကလက်ခံနေပါတယ်တရုတ်အစိုးရကတော့တစ်ခိုးထုတ်ခွင့်ပေးတဲ့တပ်ပြည်မှသာတာဝန်ရှိပြီးတစ်တခိုးလက်ခံသူမှာတာဝန်မရှိတဲ့ပုံစံမျိုးလုပ်နေကြောင်း EIA စစ်ဆေးရေးအဖွဲ့အစည်းအခမ်းအနားမှာဖော်ပြထားပါတယ်ခင်ဗျာ
ဟောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြတာရင်းနှီးညပိုင်းမှာတစ်ချိန်နားဆင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင် VOA American အတန်ရဲ့ကြတာရင်းနှီးညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်မကြခင်တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါအခုတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
တို့ရရှိမြခင်မြန်မာနိုင်ငံမှာ250ကျော်အတွင်းပထမဆုံးရတအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်ဒီအချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွတ်မွတ်နဲ့မဲထက်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲမဲယုံတွေပြင်ဆင်ထားမှုတွားရည်လာရေးဒီလိုမျိုးဒီမဲထက်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အစင်ချောလွယ်ကူစီမလားဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းအလီလိုက်အစည်းအဝေးမှာဆွေးနွေးဖို့အတွက်စီစဉ်ထားပါတယ် ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဖျော်အမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးကစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြန့်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနှာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အတွင်းမိုင်းရှူကျေးတီတန့်ရန်နဲ့ခုပံမြို့နယ်ကျေးရွာအုပ်စုတွေမှာလုံခြုံရေးအခြေအနေရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်။ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စာရင်းမှာပြည်ပနိုင်ငံရောက်သူရဲ့မေးစင်း 9,000 ကျော်ပါရှိနေလို့မဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်ဆိုတာတွေနဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကနေ NCA အပြစ်ခံရေးဆေးစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်ဘလို့အမြင်တွေရှိနေကြပါလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်အတွင်းမန်းရှူးမြို့နယ်တစ်ခုလုံး၊ကျေးတီမြို့နယ်တစ်ခုလုံး၊တန်ရမ်းမြို့နယ်ကကျေးရွာအုပ်စု၈အုပ်စု၊ဟိုပန်မြို့နယ်မှာကျေးရွာအုပ်စုနဲ့ရက်ကွက်ပေါင်း၄၂ခုတို့မှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့အော်တိုဘာလ၂၉ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတာပါ။အဲ့ဒီဒေသတွေမှာမြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA တပ်ဖွဲ့ကချင်လွတ်လပ်ရေးအဖွဲ့ KNO တို့နဲ့စစ်ရေးပဋိပက္ခတင်းမာနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲရုတ်သိမ်းခဲ့တာဖြစ်ပါတယ်။အခုလိုရွေးကောက်ပွဲကျင်းပပြုလုပ်ခြင်းမပြုတဲ့နေမြင့်အဖြစ်သတ်မှတ်တဲ့အပေါ်ကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်ခဲ့တယ်လို့ရွေးကောက်ပွဲတွေကျင်းပပေးဖို့တရားနည်းလမ်းတကျဆက်လက်တောင်းဆိုလှုပ်ရှားသွားမယ်လို့ SNLD အတွင်ရင်မူဆိုင်လက်ကပြောပါတယ်
ချင်းပြည်နယ်မြောက်ပိုင်းဒေတာဖြစ်တဲ့ဖလမ်ဟာခာဒီတိမ်ထန်တလန်မတူပီဒေတာကပြည်ပနိုင်ငံမှာသွားရောက်အလုလုကင်သူတွေရဲ့မဲစရင်9000ကျော်ဟာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စရင်မှာပါရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာပါတီအဖွဲ့အစည်းတွေကနေဒီမဲစရင်ကိုအုံပြုပြီးမဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ရဲ့အတွင်းရေးမှူးနဲ့စလိုင်းကျဲအိုပစ်ထောင်းကပြောပါတယ်တပင်းချင်းပြည်နယ်မှာတဘာဝအရေးဘေးအန္တရာယ်ကိုဆူဆူဝါဝါခံရတဲ့ပြည်နယ်ဖြစ်ပြီးလမ်းပန်းဆက်တွေရဲ့အခက်အခဲအပြင်ကိုစလေလောင်းတွေရဲ့အမိကိုမြန်မာပါတာနဲ့ရေးထားထားတာကြောင့်မြန်မာပါတာတတ်ကြွမှုအားနည်းနေတဲ့ချင်းဒေသခံတွေမဲထက်ရမှာအခက်တွေ့နေရတယ်လို့လည်းသူကပြောပါတယ်ဖရမ်ခရိုင်ရွေးကောက်ပွဲကော်မရှင်နေနဲ့ကတော့နိုင်ငံသားမဲပေးပိုင်ခွင့်စည်းရင်းတွေကိုတက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေတင်လာတဲ့အတိုင်းလှုပ်ဆောင်နေတာဖြစ်ပြီးမဲစည်းနဲ့ပတ်သက်ပြီးအငင်းပွားမှုမရှိဘူးလို့ခရိုင်ကော်မရှင်ဥက္ကဋ္ဌဘူးပန်ကြံခုတ်ကပြောပါတယ
်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာ NLD အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်တဦးကိုရက်ကွက်အုပ်ချုပ်ရေးမှုအဖွဲ့ကနေရိုက်နှက်ပြီးတေဆုံးမှုဖြစ်ပွားခဲ့ပါတယ်။အော်တိုဘာလ21ရက်နေ့ဖျားသုံးစုမြို့အမှတ်3ရက်ကွက်က NLD အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်ဦးသေးအောင်ဟာမိသားစုအတွင်အချင်းများရာကနေတန်တန်းမှုကြောင့်ရက်ကွက်အုပ်ချုပ်ရေးမှုရုံးမှာယာယီထိမ့်သိမ်းထားစဉ်အတွင်ရိုက်နှက်ခံရပြီးဆေးရုံမှာတေဆုံးသွားခဲ့တယ်လို့ဖျားသုံးစုဒေသခံတဦးကပြောပါတယ်လက်ရှိတည်ဆုံမှုဖြစ်စဉ်အတွက်တန်တရာရှိသူရက်ကွက်သုံးအုပ်ချုပ်ရေးမှူးဦးအောင်ကျော်မင်းနဲ့ညဆောင်ကိုတော့သုံးစုရဲစခန်းမှာယာယီထိန်းထားပြီးကြံအင်းစိတ်ကြီးမြို့နယ်တရားရုံးမှာအမှုစီရင်သွားမယ်လို့လည်းဖျားသုံးစုမြို့ရဲစခန်းအရာရှိတဦးကပြောပါတယ်
အစိုးရတပ်ဖွဲ့နဲ့ကချင်လူလိုက်ရဲ့အဖွဲ့တို့တိမာမှုတွေရှိနေစေခြင်းနဲ့မှာရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဘက်မှာအစိုးရဘက်ကနေကြေးရွာသွေးစီလက်နက်ကြီးတွေပစ်ခတ်နေလို့အနီးတစ်ဝက်ဒေသခံတွေကကြောက်လန့်နေကြပါတယ် အောက်တိုဘာလတတိယပတ်တွင်အစိုးရတပ်မှ996ကျောင်းကကုတ်ခိုင်မြို့နယ်မန်ပုံဝရော့ကြားဟူးဖြတ်မန်ကောင်းကျေးရွာဒီစီလက်နေကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။အောက်တိုဘာလ19ရက်နေ့ကလေးကနေအစိုးရတပ်မှ996ကျောင်းနဲ့ကချင်လူ့ရဲတပ်မတော် KIA တောင်မြူတာလူမျိုးရဲတပ်မတော် TNLA တို့ပူးပေါင်းတဲ့တပ်ဖွဲ့အကြာခူးဖြတ်နေမှန်ပုံကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်
။အေယာဝတီတိုင်းပန်းတနော်မြို့နယ်မှာရှိတဲ့ကျေးရွာရှိရွာကဖိုးလတ်မင်းကုမ္ပဏီကနေတင်းယူထားတဲ့ဘိုးဘွားပိုင်လက်မြေအေက2000ကျော်ကိုပြန်လည်ရရှိဖို့အတွက်အော်တိုဘာလ29ရက်နေ့မှာကရင်လယ်သမား300ကျော်ကနေပန်းတနော်မြို့မှာတတိယအကြိမ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ကုမ္ပဏီကတင်းယူထားတဲ့မြေတွေဟာလွန်ခဲ့တဲ့နှစ်20ခန့်ကတင်းထားတဲ့လက်မြေဖြစ်ပြီးအထောက်ထားပြေစာနဲ့ရှိတဲ့အတွက်အခုပွင့်လင်းမှုရှိလာတဲ့အချိန်မှာပြန်လည်ရရှိဖို့တောင်းဆိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့လယ်သမားတွေကပြောပါတယ်။အသိခံလက်မြေပေါ်မှာလေပြန်လုတ်တဲ့လယ်သမား12ဦးကိုကုမ္ပဏီကနေပိုင်နက်ကျူးကျော်မှုပုံမှန်429နဲ့449တို့နဲ့အမှုဖွင့်အရေးယူထားပါတယ်
လာမယ့်ရွေးကောက်ပွဲမှာပထမဆုံးအကြိမ်ဝင်ရောက်ရှင်ပြိုင်မယ့်လော်ဝေါ်အမျိုးသားစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဟာပါတီအောင်နိုင်ရေးအတွက်လော်ဝေါ်တိုင်းရင်းသားများအများစုနေထိုင်တဲ့ကချင်ပြည်နယ်ဝိုင်းမော်မြို့မှာမဲဆွယ်စီယုံရင်ဟောပြောပွဲတွေအခုလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်တိုင်းရင်းသားမျိုးနွယ်စုကိုစားပြုတ်ပါတီငယ်တစ်ခုဖြစ်တဲ့အတွက်မင်းအောင်နိုင်ရေးစီယုံရင်ဆင်းရမှာအခက်အခဲမျိုးမျိုးရှိနေပြီးပါတီတစ်ဖြစ်တဲ့အတွက်ပုံမှန်ကြိုးစားလှုပ်ဆောင်နေရတယ်လို့ပါတီဥက္ကဋ္ဌဦးတောင်ခမ်းကပြောပါတယ်
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မြန်မာအစိုးရနဲ့တနိုင်ငံလုံးအဖြစ်ခက်ရဲစေးရေး NCA လက်မှတ်ရေးထိုးပွဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP အနေနဲ့လည်းပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။ NCA လက်မှတ်ရေးထိုးပွဲအလွန်ကာလတွေမှာပုံမှန်တိုးတက်ကောင်းမွန်လာလိမ့်မယ်လို့ ALP အနေနဲ့မျှော်လင့်နေသလိုရခိုင်တပ်မတော်မှပါပဲရခိုင်ပြည်လူမျိုးရေးပါတီကနေအစိုးရနဲ့ NCA လက်မှတ်ရေးထိုးတဲ့အပေါ်မှာလည်းရခိုင်အမျိုးသားတွေကဝေဖန်မှုတချို့ရှိနေပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ရခိုင်ပြည်လွှမ်းမြောက်ရေးပါတီအနေနဲ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်လက်မှတ်ရေးထိုးရတာနဲ့ပတ်သက်လို့ပါတီရဲ့ညှိချင်းရဲ့ဖွဲ့ဆောင်ရေးဒုတိယကောက်ဆောင်ဒွါစောမြရာဇာလန့်ကအခုလိုပြောပါတယ
်ကိုပိုင်ပြည်အတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုကျမတို့လောက်ဆောင်လာနိုင်ပြီလို့ထင်နေတယ်ပြီးလို့ရှိရင်2000ရဲ့ဖွဲ့စည်းပုံမှာဖြည့်ဆည်းနေတဲ့အချက်တွေကိုလည်းပဲ NCA စာချုပ်မှာပါတဲ့အတိုင်းညှိချင်းရဲ့ညီလာခံရဲ့နောက်ပိုင်းမှာပြည့်ပြည့်နိုင်ပြီလို့ကျမတို့ယုံကြည်တယ်တဘာဝအရင်းအမြစ်တွေနဲ့ပတ်သက်ပြီးတော့လည်းအစိုးရနဲ့ညှိနှိုင်းတိုင်ပင်လောက်ဆောင်လာနိုင်ပြီလို့ကျမတို့ယုံကြည်တယ်အဲ့ဒါကြောင့်ကျမတို့လက်မှတ်ထိုးခြင်းဖြစ်ပါတယ်
လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကိုက်တဲဖွဲ့တချို့အပေါ်မှာမြန်မာအစိုးရကစိုက်ရိမ်အရဖိအားပေးတာတွေမဖြစ်သင့်သလိုမြန်မာအစိုးရအနေနဲ့တစ်ဖက်သက်အပိုက်ခက်ရေးဆေးရုပ်ကိုကြီးညာသင့်ပြီးပိုက်ခိုက်မှုကိုမရေပင်ဖေဒရယ်ပြည်ထောင်စုနိုင်ငံတစ်ခုဖြစ်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့လည်းဒေါ်စောမြရာဇာလန့်ကပြောပါတယ် NCA လက်မှတ်ရေးထိုးပွဲမှာတိုင်းရင်းသားလက်နက်ကိုက်အဖွဲ့အလုံးပါဝင်မှုမရှိတဲ့အတွက်မြန်မာနိုင်ငံမှာညှိချင်းရေးရပြီလို့မပြောနိုင်သေးကြောင်းလည်းဒေါ်စောမြရာဇာလန့်ကဆက်ပြောပါတယ
်မဖြစ်နိုင်သေးပါဘူးဒါလည်းဆိုလို့ရှိရင်အလုံးပါဝင်ပြီးတော့မှမူပေါင်းကိုရေးဆွဲလာရမှာဖြစ်ပါတယ်အခုကတော့ရှစ်ဖက်ကရေးဆွဲရုံထဲကတော့မူပေါင်းကိုကျေလည်နိုင်တယ်လို့ကျွန်မမယူဆသေးပါဘူး
လက်မှတ်ရေးထိုးရတဲ့အခြေအနေနဲ့ပတ်သက်လို့အော်တိုဘာလ24ရက်နေ့ကရန်ကုန်မြို့ယူဇနာပလာဇာဟိုတယ်မှာတင်းစားရှင်းလင်းပွဲတစ်ခုကို ALB ပါတီကကောက်ဆောင်တွေပြုလုပ်ခဲ့ကြပါတယ် ALB ပါတီက NCA လက်မှတ်ရေးထိုးခဲ့တဲ့အပေါ်မှာရှိုက်စိတ်ရှိုက်ရခိုင်ကြောက်သားကောက်ဆောင်ဟောက်တူဖြစ်တဲ့ကိုဆန်းအောင်ကသူ့အမြင်ကိုအခုလိုပြောပါတယ
် ALB ကလက်မှတ်ထိုးတယ်အားကဲအမိကမတော်ကင်းတယ်ကျွန်တော်အချင်းချင်းညှို့မရတော့ဘူးလားသူတို့နှစ်ဖွဲ့ချင်းသဘောတူညီမှုတိုက်တဲ့တခုခုရပြီမှာ NCA လက်မှတ်ထိုးခြင်းကို ALP နဲ့ဦးစားပေးပြီးတော့အစိုးရနဲ့ညှိနှိုင်းထားခဲ့တဲ့နယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ
်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဟာနိုင်ငံတော်အစိုးရနဲ့2012ခုနိုင် AB လက်မှာပြည်နယ်အဆင့်အပိုက်ခဲရေးစစ်ရေးစာချုပ်ကိုစိုက်တွေမြို့မှာလက်မှတ်ရေးထိုးခဲ့ပါတယ်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့မှာတပီလုံးအတိုင်းတာပါတီစုံရွေးကောက်ပွဲကျင်းပသွားမှာဖြစ်ပါတယ်။မွန်ပြည်နယ်အတွင်းမှာရောရွေးကောက်ပွဲကျင်းပဖို့ဘလို့အခြေအနေတွေရှိနေပါသလဲ။တူတင်မဲကိစ္စတွေမှာရောနိုင်ငံရေးပါတီတွေအနေနဲ့ဘလို့စိုးရိမ်မှုတွေရှိနေသလဲဆိုတဲ့အကြောင်းတွေနဲ့ပတ်သက်ပြီးမြင့်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါတယ
်။2015ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမဲပေးပိုင်ခွင့်ရှိသူ15သိန်းကျော်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ကွဲတာဝန်ခံအရာရှိဦးဟိန်လင်းထက်ကပြောပါတယ်။နောက်ဆုံးစစ်မဲစင်းကိုနိုဝင်ဘာလ2ရက်နေ့မှာတက်ဆိုင်ရာရက်ကြီးကော်မရှင်ရုံးမှာအများပြည်သူတွေသိရှိအောင်ထုတ်ပြန်သွားမယ်လို့လဲဦးဟိန်းလင်းထက်ကခုလိုဆက်ပြောပါဗျာ။ရက
်ကြီးကော်မရှင်နေမှာဆုံးမှာတော့2ရက်လောက်သိရှိအောင်ပြန်ကတ်ပြီးမှာဆရာတို့စီသူ့တွေရတာကတ်တာတခုသိရှိအောင်နိုဝင်ဘာလ2ရက်လောက်တော့တော့တိကျမြို့နယ်တွေမှာကွန်ပျူတာတွေမှာသွားရှာမယ်ဒါပေမဲ့မြို့နယ်တွေရဲ့ process ကများနေ process သွားကတ်ထားတဲ့နေမှာသွားကြည့်ပြီး
ချူတီမဲပေးမဲ့သူတွေအတွက်ချူတီမဲလက်မှတ်ကိုတော့အောက်တိုဘာလ16ရက်နေ့ကစတင်ဆောင်ရွက်ခဲ့တယ်လို့တမတော်သားများအတွက်ချူတီမဲလက်မှတ်ကိုအောက်တိုဘာလ25ရက်နေ့ကထုတ်ပေးနေလျက်ရှိပါတယ်ကျူတင်မဲ့ပိစာမှုကိစ္စရနဲ့ပတ်သက်ပြီးမွန်ပြည်နယ်မျိုးရားဒီမိုကရေစီဖွဲ့ချုပ် NLD အသွင်မှုဥငွေမြင့်ကအခုလိုပြောပါတယ
်ကျူတင်မဲ့ကိစ္စကတော့သူတို့ပြောထားတယ်လေဆိုကြပါစို့ဒီကျူတင်မဲ့ယူမဲ့ဟိုနေ့ကဒီကော်မရှင်ကနေတော့တွားပြီးတော့ဟိုသူလုံးမယ်ဆိုလို့ရှိရင်သူတွားပြီးတော့မေးမြန်းမယ်ဆိုလို့ရှိရင်ဒါလိုက်နိုင်တယ်ဆိုတဲ့အကြောင်းသူတက်ဆိုင်ရုံးနေပါနော်ရဲကြီးရုံးနေပါကတ်ထားမယ်ဆိုတော့အဲ့ဒါလည်းပြဿနာမရှိပါဘူးအဲ့ဒါကြည့်ပြီးတော့သူတို့တွားတဲ့ရက်ကိုလိုက်သွားရုံပဲပေါ့
ကျူတင်မဲ့ကိစ္စဟာပွေလင်းမြင်သာမှုရှိရှိမလုပ်ပေးဘူးဆိုရင်တာမန်ပါတီငယ်တွေအတွက်သီခတ်နစ်နာတယ်လို့မော်မျိုးရပါတီကကိုယ်စလဲလောင်းနန်ဆန်လှိုင်ကအခုလိုပြောပါတယ
်ကျူတင်မဲ့လက်မှတ်ကတော့သူ့စီးစနစ်ကဒါနိုင်ငံတကာမှလည်းပြီးနေရတဲ့ကိစ္စပဲဒါပေမဲ့သူ့ရဲ့စီးပေါင်းသဘောကဖြစ်တိဖြစ်တိုက်တာကိုကြော်လွန်ပြီးတော့ဖြစ်လာတဲ့ခါကျရင်တာမန်ပါတီတွေအတွက်အများကြီးခက်ခဲပြင်းနေတဲ့ကိစ္စပဲ
ပြည်ပရောက်မြန်မာနိုင်ငံသားတွေကျူတင်မဲ့ပေးခဲ့ကြရမှာမဲ့ပေးလူသူတွေအလုံးမဲ့ပေးခွင့်မရခဲ့တာဟာကော်မရှင်ရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့ပြည်ပရောက်မဲ့ဆန္ဒရှင်တွေဘက်ကလိပ်စာမပြည့်စုံမှုရှင်းလင်းစွာဖြည့်ဆွက်ခြင်းမရှိတာတွေကြောင့်ကော်မရှင်အနေနဲ့စစ်ဆေးရမှာခက်ခဲကြုံခဲ့ရတယ်လို့လည်းအောက်တိုဘာလ29ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြောဆိုခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်နယ်အတွင်းမန်းရှူးမြို့နယ်တစ်ခုလုံး၊ကျေးသီမြို့နယ်တစ်ခုလုံး၊တန်ရံမြို့နယ်ကကျေးရွာအုပ်စုရှိအုပ်စု၊ဟိုပန်မြို့နယ်မှာကျေးရွာအုပ်စုနဲ့ရပ်ကွက်ပေါင်း40ကျော်တို့မှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရံသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ရဲ့ကြာတာပရင်းနေညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နိုင်ကနေ17နိုင်အထိတိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။ကြာတောက်ကြနေမနေ့ခင်မှာတော့ကျမကြီးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုညပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်တိုင်းကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကန်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌသည်အဖြစ် Wisconsin ပြည်နယ်က Republican အောက်လွှတ်တော်အမတ် Paul Ryan ကိုမကြာသေးခင်အချိန်ပိုင်းတွင်ကပဲအောက်လွှတ်တော်မှမဲပေးတင်မြှောက်လိုက်ကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌသည်အဖြစ် Paul Ryan ရွေးချယ်ခံရကြောင်းကြေညာပြီးတဲ့နောက် Ryan ကဥက္ကဋ္ဌထိုင်ကူနေရာကိုတက်သွားပြီးယာရုကနှုတ်ထွက်တဲ့ဥက္ကဋ္ဌဟောင်း John Boehner ကနှုတ်ဆက်ထွက်သွားပါတယ်။ John Boehner ဟာလွှတ်တော်အမတ်လွှတ်တော်ဥက္ကဋ္ဌအစတီအပြင်ကွန်ဂရက်လွှတ်တော်မှာ25နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်နှုတ်ထွက်သွားတာပါ။ဥက္ကဋ္ဌအဖြစ်ကတော့9နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်။အလို့တော်ဥက္ကဋ္ဌဖြစ်ဥက္ကောက်တင်မြောက်ခင်ရပြီးတဲ့နောက်ပထမဆုံးပြောတဲ့မိန့်ခွန်းထဲမှာ Republican တွေက Democrat တွေအတွက် Democrat တွေက Republican တွေအတွက်အပြန်အလှန်ဆူတောင်းပေးကြဖို့ Ryan ကပန်ကြပါတယ်။ American အလို့တော်ဟာပြဿနာကိုပြင်ရှင်းတဲ့နေရာမဟုတ်ဘဲဒီနေရာကိုယ်တိုင်ကိုကပြဿနာတစ်ခုဖြစ်လာနေပြီလို့လည်း Paul Ryan ကပြောသွားပါတယ်။အသက်45နှစ်အရွယ် Paul Ryan ဟာ Wisconsin ပြည်နယ်ကနေတက်လာတဲ့ပထမဆုံးအလို့တော်ဥက္ကဋ္ဌပါ။အသက်28နှစ်အရွယ်1998ခုနှစ်မှာလွှတ်တော်အမှန်စဖြစ်လာသူပါ။သူဟာနှစ်ပေါင်း130ကျော်အတွင်းအသက်အငယ်ဆုံးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်ပေါင်း435ဦးရှိပါတယ်။2015ခုနှစ်အတွက်ဆခရော့ဖ်လူခွင့်ရေးစုကိုဆော်ဒီအာရေဗီးယားဘလော့ဂါရိုင်းဖ်ဘာဒါဝီကိုဥရောပပါလီမန်ကချီးမြှင့်လိုက်ပါတယ်။ဘာဒါဝီဟာမွတ်စလင်ဘာသာရေးဆရာတွေကိုစော်ကားမှုနဲ့ထောင်ဒဏ်10နှစ်နဲ့ကြိမ်တမ်းအချက်တထောင်ချမှတ်ခံနိုင်ခဲ့ရသူပါ။တော်ရုပ်ပင်လေတွင်တင်မှောင်မှုတွေနဲ့ရေဒက်ဆက်ဆံရေးဆံရကိစ္စရပ်တွေကိုဒီကနေ့ဗီဒီယိုဆက်သွယ်ရေးကနေတဆင့်နှစ်နိုင်ငံရေဒက်ထိပ်တန်းတာဝန်ရှိသူတွေတနားကြာဆွေးနွေးတဲ့အခါတရုတ်နိုင်ငံရဲ့ပြတ်သားတဲ့ရည်ရည်ချက်ကိုပြောဆိုမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အော်စတြေးလျနဲ့တရုတ်နိုင်ငံတို့အကြားပူးတွဲရေဒက်စီးရေးလေ့ကျင့်မှုတစ်ခုကိုနောက်သတင်းပတ်တွင်တောင်တရုတ်ပင်လယ်မှာကျင်းပဖို့ရှိပါတယ်။ဒီသတင်းပတ်ကမှကျင်းပမယ့်တရုတ်ဂျပန်တောင်ကိုရီးယားသုံးမွန်ဆန်ထိပ်သီးအစည်းအဝေးနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေနဲ့တောင်ကိုရီးယားသမ္မတပါကွန်နဲရိုအကြားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတွေကနေခိုင်မာတဲ့ရည်ရည်ချက်တစ်ခုထွက်လာဖို့မျှော်လင့်ချက်သိရှိချပါဘူးခင်ဗျာ။
ဒီနေ့ညနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.